Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်သူနဲ့မနက်ခင်းဖြစ်ပါသည်ဗျာ Washington မြို့တော် VOA American အသံကနေ2025ခုနှစ် August 4ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ9လိုမီတာ30နဲ့40နဲ့49လိုကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီနေ့အတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပ
ါမင်္ဂလာနံနက်ခင်ဗျာခင်ဗျာအခုနေ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါကျွန်တော်ဆက်မိုးပေးပါခင်ဗျာထူးခြားတဲ့သတင်းတွေကတော့ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးကောင်စီ GCC အဖွဲ့ဝင်တွေကအီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုကျင်းနဲ့သဘောတူတဲ့အကြောင်းအမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်အီရန်နျူကလ িয়ার အရေးသဘောတူညီမှုနဲ့ကိန်းပတ်သက်ပြီးတော့တမရအိုဘားမားဟာအခုသတင်းပတ်ကုန်မှာအထူးမိန့်ခွန်းပြောကြားဖို့ရှိတယ်လို့သိရပါတယ်ဒီလိုသတင်းနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားရမှာပါခင
်ဗျဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနောက်ဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံတဝမ်းရေဘေးတံခံနေရတဲ့အခြေအနေနဲ့ပတ်သက်ပြီး
And the UN Children's Fund warned that vulnerable children in Myanmar face a double catastrophe as floods and the hardship faced by children living in poverty.
လူ့သမဂ္ဂပြောခွင့်ရပုဂ္ဂိုလ် Stephen Dujarric ပြောသွားတာဖြစ်ပါတယ်။ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါ။ဒါပြင်သခိုင်းတိုင်းဆလင်းကြီးဒေသကရေဘေးဒုက္ခသည်ရှစ်ဦးကိုအာဏာပိုင်တွေဘာကြောင့်ဖမ်းဆီးသွားတယ်ဆိုတာအပါအဝင်အပြစ်ခတ်ရစေးရေးအတွက်သမရဦးသိန်းစိန်နဲ့တိုင်းသားလက်နက်ကိုင်ခေါင်းဆောင်တို့ကြိုတင်ညှိနှိုင်းခဲ့တဲ့အခြေအနေတခါအခုတလောလူပြောသူပြောများနေတဲ့ရွေးကောက်ပွဲဝင်မဲ့ NLD လွတ်တော်ကိုယ်စားလှယ်လောင်းစရင်အပေါ်တုံ့ပြန်တန်တွေကိုနားဆင်ရဖို့ရှိပါတယ်ဗျာဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့ကိုဝင်းမင်းတို့ကအကြေညာပေးမှာဖြစ်ပါတယ်ဗျာ
အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုအကောင့်ထဲဖော်နိုင်ပြီးဆိုရင်ဒေတာရင်းလုံခြုံရေးကိုအထောက်အကူပြုနိုင်လိမ့်မယ်လို့ပင်လယ်ကွေ့ဒေတာရင်းပူးပေါင်းဆောင်ရွက်ကောင်စီGCC အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေကသဘောတူကြကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ကာတာနိုင်ငံဒိုဟာမှာအီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာညှိနှိုင်းသဘောတူထားရှိမှုနဲ့တခြားအကြောင်းအရာတွေကိုပင်လယ်ကွေ့ဒေသနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးကယ်ရီကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ဒေသတွင်းလုံခြုံရေးတိုးမြှင့်ဆောင်ရွက်ဖို့အတွက်လုပ်ငန်းဆောင်ရွက်ရေးအဖွဲ့တွေဖွဲ့စည်းတည်ထောင်ဖို့သဘောတူညီခဲ့ကြတယ်လို့မစ္စတာကယ်ရီကပြောပါတယ်။ပူပေါင်းဆောင်ရွက်ကြမဲ့လုပ်ငန်းတွေထဲမှာထောက်လှမ်းရေးသတင်းချက်လက်တွေဖလှယ်ဖို့အထူးတပ်ဖွဲ့တွေလက်ကျင့်ပေးရေးနဲ့ရေချောင်းလုံခြုံရေးစတာတွေပါဝင်တယ်လို့ဆိုပါတယ်။မစ္စတာကယ်ရီနဲ့အတူတွေ့ရတဲ့ကာတာနိုင်ငံသားရေးဝန်ကြီးခါလစ်အယ်အတီးယားကအီရန်နိုင်ငံနဲ့ရရှိထားတဲ့သဘောတူညီချက်ဟာအကောင်းဆုံးရွေးချယ်ထားတဲ့အနေအထားမှာဖြစ်ပြီးတတိနဲ့ဆင်ခြင်ပြီးတော့အတိအမှတ်ပြုပေးကြဖို့တိုက်တွန်းခဲ့ပါတယ်။ GCC အဖွဲ့ဝင်နိုင်ငံ6နိုင်ငံအနေနဲ့အီရန်နျူကလ িয়ার ရေးသဘောတူညီမှုနဲ့ပတ်သက်ပြီးတော့မစ္စတာကယ်ရီရဲ့ရှင်းလင်းတင်ပြမှုနဲ့ဘလို့အရေးယူဆောင်ရွက်မယ်ဆိုတဲ့အချက်တွေအပေါ်အားရကြေညာမှုရှိခဲ့ကြတယ်လို့လည်းပြောပါတယ်ခင်ဗျာ
။တချိန်နဲ့မှာအမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့လည်းအီရန်နျူကလ িয়ার လုပ်ငန်းစဉ်ထိန်းချုပ်ရေးနိုင်ငံတကာစာချုပ်အကြောင်းဒီသတင်းပတ်နှောင်းပိုင်းမှာအထူးမေးခွန်းပြောဖို့ရှိနေပါတယ်။အိမ်ပြည်တော်ပြောခွင့်ရ Josh Earnest ကသမ္မတအိုဘားမားအနေနဲ့ဒီစာချုပ်ကိုထောက်ခံရခြင်းအဓိကအကြောင်းရင်းတွေကိုရှင်းပြမယ်။ပြီးရင်ဒီစာချုပ်ကြောင့်အီရန်ကိုနျူကလ িয়ার လက်နက်မထုတ်နိုင်အောင်တားမြစ်နိုင်မယ့်အကြောင်းတွေနဲ့အပြန်အလှန်အနေနဲ့အီရန်ပေါ်ချမှတ်ထားတဲ့ပြင်းထန်တဲ့နိုင်ငံတကာပိတ်ဆို့မှုတွေကိုလျှော့ပေးမယ့်အကြောင်းရှင်းပြသွားမှာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။အိမ်ပြီးတော့ပြောခွင့်ရအန်နက်စ်ကပဲအမေရိကန်လွှတ်တော်အနေနဲ့အီရန်ကိုနျူကလ িয়ার လက်နက်မထုတ်နိုင်အောင်နိုင်ငံတကာကနေတန်တမန်နီးနဲ့ခုလိုကြိုးပမ်းတာကိုထောက်ခံသင့်တယ်လို့သမ္မတအိုဘားမားယူဆထားတယ်လို့ဆိုပါတယ်။အိမ်ပြီးတော့ပြောခွင့်ရအန်နက်စ်ကဆက်ပြီးစီရင်နီလန်းသုံးတာကလွဲပြီးဒီအီရန်နျူကလ িয়ার စီစဉ်ကိုဟန်တားနိုင်ရေးအခြားနီလန်းတွေကိုအကျိုးသိအကြောင်းသိတင်ပြမှုတစ်တွေမရှိသေးဘူးလို့လည်းစင်ခေါ်လိုက်ပါတယ်တကယ်တော့အမေရိကန်လွှတ်တော်အနေနဲ့ဒီစာချုပ်ကိုအတည်ပြုပေးရမယ့်ရက်60အတွင်းကိုရောက်နေပြီးနောက်လာမှာလက်ခံလက်မခံမဲပေးပြီးဆုံးဖြတ်ကြမှာဖြစ်ပါတယ်ဒီစာချုပ်ကိုလွှတ်တော်ဘက်ကပယ်ချခဲ့ရင်တော့သမ္မတဥပမာဘက်ကဗီဒီယိုအနာသုံးပြန်ပယ်ချမယ်လို့ထုတ်ပြောထားတာမို့ဒါကိုကြော်နိုင်ဖို့အထက်နဲ့အောက်လွှတ်တော်နှစ်ရပ်ပေါင်းမဲ၃ပုံ၂ပုံအများစုရနိုင်ဖို့ကိုလွှတ်တော်မှာလုံပန်းရတော့မှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားကကျွန်ုပ်တို့ရဲ့အနာဂတ်နဲ့အနာဂတ်မျိုးဆက်သစ်တွေအတွက်ရာသီဥတုပြောင်းလဲမှုဆိုတဲ့ချင်းချောက်မှုလောက်ကြီးမားတဲ့ချင်းချောက်မှုမျိုးမရှိဘူးလို့အခိုင်အမာယုံကြည်တဲ့အကြောင်းပြောကြားလိုက်ပါတယ်တနင်္လာနေ့နိုင်ငံအနှံ့ဓာအပိစက်ရုံတွေရဲ့ကာဗွန်တန်းငွေထုတ်လွှတ်မှုလျှော့ချရေးအတွက်တတ်မှတ်ချက်အသစ်တွေထုတ်ပြန်ရင်းနဲ့အပူပြင်းအေးအေးယူဆောင်ရွက်ရမယ့်အချက်တွေကိုပြောဆိုရင်အခုလိုသမ္မတကပြောကြားလိုက်တာလည်းဖြစ်ပါတယ်။မစ္စတာအိုဘားမားရဲ့တန့်စင်တဲ့လျှက်စစ်ဓာတ်အားထုတ်လို့ရေးစီမံကိန်းမှာနိုင်ငံအနေနဲ့ကြောင်မီးသွင်းနဲ့ထုတ်လို့တဲ့လျှက်စစ်စွမ်းရည်ပေါ်မိခိုနေမှုကိုလျှော့ချပြီးတော့နေရောင်ကြီးရေလေအစရှိတဲ့ တဘာဝစွမ်းအင်ကနေရရှိတဲ့တအားကိုထုတ်လုပ်နိုင်ရေးကိုရှေ့ရှုဖို့ရည်ရွယ်တယ်လို့ဆိုပါတယ်။သူ့ရဲ့စီမံကိန်းအရကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုကို2030ခုနှစ်အရောက်မှာ2005ကနေ32ရာခိုင်နှုန်းချော့ချဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်။မစ္စတာအိုဘားမားကသမ္မတအင်ဂျီရောမှာမှတ်ချက်ပေးပြောဆိုတဲ့နေရာမှာရာသီဥတုပြောင်းလဲမှုပေါ်အရေးယူလှုပ်ဆောင်ဖို့အချိန်တိတ်မရှိတော့ဘူးလို့လည်းပြောကြားလိုက်ပါတယ်ခင်ဗျာ
။ဂရိနိုင်ငံမှာတော့ stock share ဈေးကွက်တွေကိုမနေ့ကပြန်ဖွင့်ရမှာ Greek stock ဈေးနှုန်းတွေတဟုန်တိုးထိုးကျသွားပါတယ်။သတင်းပတ်၅ပတ်အတွင်းအခုလိုပထမဆုံးအချိန်ပြန်ဖွင့်ရမှာဈေးကွက်ဆဖွင့်တဲ့အချိန်တူတူအတွင်း Greek ကုန်သွယ်မှု23ရာခိုင်နှုန်းဆုံးရှုံးခဲ့ရပေမဲ့နောက်ပိုင်းမှာတော့တချို့ကိုပြန်ရခဲ့ပါတယ်။မနေ့ကဈေးကွက်ပိတ်ချိန်မှာတော့ဂရိဈေးကွက်ရဲ့16ရာခိုင်နှုန်းကိုပိတ်ပစ်ခဲ့ရပါတယ်။ဂရိဆိုရအနေနဲ့နိုင်ငံတကာငွေချေးသူတွေစီကနေချင်းငွေသစ်ရာရေးလုံးပန်းနေချိန်မှာဂရိငွေချေးဈေးကွက်ထိခိုက်ခံခဲ့ရတာပါအခုလိုငွေချေးနိုင်မှုကျိုးပန်းရာကနေရဲရတာရာကတော့အခု9နှစ်အတွင်းမှာတတိယအကြိမ်မြောက်ဖြစ်ပါတယ်ဒီ stock share ဈေးတဟုန်တိုးကျဆင်းသွားမှုကြောင့်ဂရိအနေနဲ့ American Dollar 17 billion ဆုံးရှုံးခဲ့ရပါတယ်ငွေချေးဈေးကွက်သုံးသပ်သူ Guardian Trust Bank က Evangelos Sourtis ကအခုလိုဖြစ်ရတာကစိုးရင်ကြောက်လန့်မှုတွေရှိနေလို့ဖြစ်တယ်။ Greek stock share တွေကိုဝယ်မဲ့သူမရှိဘူးဖြစ်သွားတယ်။ဒါကလည်းငွေရင်းနှီးထိန်းချုပ်မှုနဲ့ဘဏ်တွေပိတ်ထားမှုတွေကြောင့် Greek စီးပွားရေးကိုအကြီးအကျယ်ထိခိုက်စေခဲ့လို့ဘာလို့ထောက်ပြလိုက်ပါရခင်ဗျာ
။ VOA American တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တာမြန်မာပိုင်းစီစဉ်ကအင်္ဂါနေ့နနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြေညာနေပါတယ်မြန်မာပြည်သူ2000ကျော်ရေဘေးတွေ့နေရပြီးတော့50လောက်တိဆုံးသွားခဲ့ရပြီးပြီလို့မြန်မာအစိုးရနဲ့ကုလသမဂ္ဂတို့ကပြောဆိုလိုက်ပါတယ်။ပြည်내နဲ့တိုင်းဒေသကြီး12ခုလုံးမှာရေဘေးကြောင့်လူပေါင်း46ဦးသေဆုံးခဲ့ရပြီးတော့ဒေသတစ်ခုလုံးရေလွှမ်းမှုသွားတာကြောင့်ရေဘေးနဲ့တွေ့နေရတဲ့ဒေသတွေရဲ့အခက်အခဲတွေကိုလူမှုဝန်ထမ်းနဲ့ကေစီရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနတို့ကနေပြီးတော့စီစဉ်ဆောင်ရွက်ပေးနေတယ်လို့အဲ့ဒီဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်ခန့်က VOA ကိုပြောဆိုခဲ့ပါတယ်။တော်လာရေးကန့်သက်ချက်တွေဖြစ်သွားတဲ့အတွက်ကြောင့်အထောက်ပံ့နေလှုပ်ဆောင်တဲ့နေရာမှာအဆင်မပြေမှုတွေလည်းရှိနေတဲ့အကြောင်းဥအောင်ခိုင်ကပြောပါရယ်။ဇကိုင်းတိုင်းတစ်ခုထဲမှာတင်ရေဘေးတွေ့တဲ့သူတသိန်းကျော်ရှိနေပြီးတော့အများစုကိုလည်းအစိုးရအပါအဝင်အဖွဲ့အစည်းပေါင်းစုံကနေကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေတယ်လို့သိရပါရယ်။ပြည်내နဲ့တိုင်းဒေသကြီး12ခုလုံးမှာရေဘေးတွေ့ပြီးတော့တရင်တပတ်ကျော်ကြာခဲ့ပြီးတဲ့နောက်မှာအစိုးရကပြီးခဲ့တဲ့တရင်ပတ်တုန်းကချင်းရခိုင်ပြည်နယ်မကွေးစကိုင်းတိုင်းတို့မှာအရေးပေါ်ဒေသတွေအဖြစ်ကြေညာခဲ့ပြီးတော့ကုလသမဂ္ဂထံကိုအကူအညီပေးဖို့လဲမြန်မာအစိုးရကတရားဝင်အကူအညီတောင်းခဲ့တာကြောင့်ကုလသမဂ္ဂရဲ့စားနပ်ရိက္ခာအဖွဲ့ WFP ကပဲခူးချင်းကချင်းမကွေးမွန်ရခိုင်စကိုင်းတို့ကရေဘေးတင့်သူတသိန်းခွဲပေါ်အရေးယူကယ်ဆယ်ရေးတွေဆောင်ရွက်ပေးနေတယ်လို့ WFP အဖွဲ့ကဩဂုတ်လ3ရက်နေ့အစီရင်ခံထုတ်ပြန်ပြောဆိုထားပါတယ်မနေ့ကဩဂုတ်လ2ရက်နေ့ကစပြီးတော့ရေဘေးတင့်တဲ့သူတွေကိုစားနပ်ရိက္ခာတွေထောက်ပံ့ပေးနေပြီလို့လည်း WFP ကပြောပါတယ်အခုလိုရေဘေးတင့်နေတဲ့ပြည်သူတွေထဲမှာကလေးသူငယ်တွေအတွက်ပိုးပြီးတော့စိုးရိမ်စရာတွေဖြစ်တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကသတိပေးလိုက်တဲ့အကြောင်းတင်းလာနေကုလသမဂ္ဂရဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်တဲ့ Stephen Duderic ကပြောဆိုသွားပါတယ်အခုလိုရေကြီးတဲ့တဘာဝအန္တရာယ်ကြောင့်ကလေးတငယ်တွေမှာလက်တလို့ရင်ဆိုင်ရမဲ့ဒုက္ခတွေရှိတယ်လို့ရေဘေးတင့်မိသားစုတွေမှာရေရှည်ပြဿနာတွေနဲ့လည်းရင်ဆိုင်ရနိုင်တယ်လို့ UNICEF ကသုံးသပ်ထားပါတယ်
။အာဆီယံရှေ့တောင်အရှာနိုင်ငံများအဖွဲ့နိုင်ငံကြီးဝင်ကြီးများအစည်းအဝေးကိုအခုသတင်းပတ်နောက်ပိုင်းမလေးရှားမှာလုပ်ဖို့ရှိရမှာတောင်တရုတ်ပင်လယ်တွင်ငြိမ်းချမ်းရေးအတွက်ခိုင်ခိုင်မာမာဝိုင်းရက်တည်ပြကြဖို့မျှော်လင့်ထားပါတယ်။ဒီအစည်းအဝေးမတိုင်မီ VOA Cambodia ဌာနကရတဲ့အထောက်အထားတွေအရဒီအာဆီယံနိုင်ငံကြီးဝင်ကြီးတွေအနေနဲ့ပင်လယ်တွင်လွတ်လပ်စွာသင်္ဘောခုံပေါင်းခွင့်အဟံတားကင်းတဲ့တရားဝင်ရေချောင်းကူးတန်းရောက်ဝယ်မှုကုန်သွယ်မှုနဲ့လေချောင်းသွားလာမှုတွေအတွက်ရည်တည်ပြောဆိုသွားမယ်လို့ဖော်ပြထားပါတယ်ခင်ဗျာ Direct from Washington
The Voice of America VOA နောက်ဆုံး နောက်ဆုံးရနိုင်ငံကသတင်းတွေကိုဦးစံမိုးဝေနဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားကြတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့သတင်းလော်တွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့မြန်မာနိုင်ငံတဝက်နေရအတော်များများမှာရင်ဆိုင်နေရတဲ့ရေဘေးသတင်းနဲ့စတင်ကြပါတယ်။ရေလွှမ်းမှုဒဏ်ကြောင့်ရေဘေးဒုက္ခရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာကလေးသင်ငယ်တွေအနေနဲ့တပူပေါ်နှစ်ပူဆင့်ဆူသလိုဒုက္ခတွေပိုပြီးရင်ဆိုင်လာမှာဖြစ်ကြောင်းကုလသမဂ္ဂကလေးသင်ငယ်များရန်မုံငွေအဖွဲ့က UNICEF ကသတိပေးလိုက်ပါတယ်။စီအမ်ဝဲတည်မှုနဲ့အကြမ်းဖက်မှုပဋိပက္ခတွေကြုံနေရတဲ့မြန်မာနိုင်ငံကကလေးသင်ငယ်အများစုဟာလက်လောဖြစ်ပေါ်နေတဲ့ရေဘေးတန်ကြောင့်မမျှော်လင့်ထားတဲ့နောက်ထပ်ဒုက္ခတွေကိုရင်ဆိုင်လာမှာဖြစ်တယ်လို့ UNICEF ကသတိပေးလိုက်တာပါ။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါရခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်တွေကဆက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအခြေပြုတဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းရက်ခတ်မှုနဲ့အတူမြန်မာနိုင်ငံမှာမိုးသက်ထန်ပြီးရေလွှမ်းမှုကတာကြောင့်အခုဆိုရင်တည်ဆုံးသူအနည်းဆုံး46ဦးရှိသွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားရာကြီးဝန်ကြီးဌာနကပြောပါရယ်လူပေါင်း2000ကျော်ရေဘေးဒုက္ခသည်ဖြစ်နေပြီးသူတို့အတွက်ရေပေါ်အကူအညီတွေလိုအပ်နေတာပါရေဘေးဒုက္ခသည်တွေကိုကူညီနိုင်ဖို့အစိုးရကရောအရက်ဖက်လူအဖွဲ့အစည်းတွေကပါစူးစမ်းနေပေမဲ့လမ်းမဆက်သွယ်ရေးအခက်အခဲကြောင့်ဒုက္ခသည်တွေစီအကူအညီတွေတိုက်ရိုက်မရောက်နိုင်သေးပဲဖြစ်နေပါရယ်အခုလိုရေဘေးဒဏ်တင့်တဲ့ပြည်သူတွေထဲမှာကလေးသူငယ်တွေအတွက်ပိုပြီးစိုးရိမ်စရာဖြစ်ရတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကသတိပေးလိုက်ကြောင်းကုလသမဂ္ဂရဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Stephen Dujarric ကပြောဆိုသွားပါတယ
် And the UN Children's Fund warned that vulnerable children in Myanmar face a double catastrophe as floods
မြန်မာနိုင်ငံကကလေးသင်ငယ်တွေဟာသူတို့ငိုရင်းဆိုင်နေရတဲ့ဆင်းရဲမွဲတေမှုနဲ့အကြမ်းဖက်မှုပဋိပက္ခတွေဖြင့်အခုတစ်ခါရေကြီးတဲ့အန္တရာယ်ကြုံလာရတာကြောင့်တပူပေါ်နှစ်ပူဆင့်ဆိုသလိုဒုက္ခတွေပိုတိုးလာဖို့ပဲရှိတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကသတိပေးထားပါတယ
်ရေကြီးမဲ့အန္တရာယ်ကြုံနေရတယ်လို့ပညာရှင်တချို့ကသတိပေးခဲ့ပေမဲ့မြန်မာအစိုးရကတော့လုံလောက်တဲ့ကြိုတင်ပြင်ဆင်မှုတွေမလုပ်ခဲ့သလိုအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှလည်းအားနည်းခဲ့ပါတယ်အခုလိုရေကြီးတဲ့သဘာဝအန္တရာယ်ကြောင့်ကလေးသူငယ်တွေမှာလက်တလောရင်ဆိုင်ရမဲ့ဒုက္ခတွေရှိသလိုရေဘေးသင့်မိသားစုတွေမှာရေရှည်ပြဿနာတွေရင်ဆိုင်ရလိမ့်မယ်လို့ UNICEF အဖွဲ့ကသုံးသပ်ပါတယ်ကလေးငယ်တွေအတွက်လက်တလောရင်ဆိုင်ရမယ့်ပြဿနာတွေနဲ့ပတ်သက်ပြီးကနေဒါနိုင်ငံအခြေစိုက်အန်မွန်တန်ဆေးတက်ကသူကတိကလည်းဖြစ်ကျမရေးနဲ့လူအခွင့်အရေးလှုပ်ရှားသူလည်းဖြစ်တဲ့ဒေါက်တာဒေါခင်စောဝင်းကအခုလိုသုံးသပ်ပါတယ
်အခုအခြေအနေကိုကြည့်တဲ့အခါမှာဆိုလို့ရှိရင်ဒီမုံတိုင်းတံကိုအများဆုံးခံရတာကဆင်းရဲတဲ့ဤတမြို့နယ်တွေမှာဒီမုံတိုင်းတံကိုအများဆုံးခံရတယ်ဆိုတာတွေ့ရှိရပါတယ်နောက်ပြီးတော့ဗမာနိုင်ငံလူဦးရေရဲ့ခုနစ်ဆယ်ရာခိုင်နှုန်းသောလူဦးရေဟာဆိုလို့ရှိရင်လေဆင်းရဲမွဲတေမှုဒဏ်ကိုခံနေရတဲ့လူဒန်းစားတွေဖြစ်တယ်ဆိုတာတွေ့ရှိရပါတယ်။နောက်တစ်ခုကလည်းဗမာတိုင်းနိုင်ငံလုံးရဲ့လူဦးရေမှာဆိုလို့ရှိရင်ကလေးသူငယ်ဦးရေဟာဆိုလို့ရှိရင်ဒီ30ရာခိုင်နှုန်းလောက်ဖြန်းပြရှိတယ်ဆိုတာလည်းတွေ့ရပါတယ်။အဲ့တော့ဒီ30ရာခိုင်နှုန်းသောကလေးတွေရဲ့ဒီအကျိုးစီးပွားကိုတာဝန်ရှိသူတွေအနေနဲ့ကလည်းဥစားပြီးတော့တ िश ူပြီးဖို့လူတွေလို့မြင်မိပါတယ်အထူးသဖြင့်ဆိုလို့ရှိရင်ဒီအခုလိုမျိုးပုံတိုင်းတံကိုခန်းစားနေရတဲ့အချိန်မှာကလေးတွေမှာအလိုအဆုံကသူတို့အတွက်တန်ရှင်းနဲ့တောက်တုံးရေလိုအပ်မယ်နောက်ပြီးတော့ငကိုရဲကွာဒီကလေးတွေကဆင်းရဲမွဲတေမှုကြောင့်မလို့အာဟာရနဲ့ပတ်သက်လို့ပြည့်ပြည့်စုံစုံမရနိုင်တဲ့ကလေးတွေဖြစ်တဲ့အခါမှာအခုလိုသဘာဝဘေးဒဏ်ဟာဆိုလို့ရှိရင်သူတို့ရဲ့အာဟာရထိခိုက်မှုမှာပိုပြီးတော့ဆိုးဝါးစီရမှုလို့ကလေးတွေအတွက်လိုအပ်တဲ့အရှိမဲအာဟာရတွေလည်းဖြစ်စီပေးနိုင်ဖို့အထူးသဖြင့်လိုအပ်ပါတယ်အာဟာရချို့တဲ့အခါမှာဆိုလို့ရှိရင်မဖြစ်တဲ့ကုသရောဂါတွေကပိုးပြီးတော့ကုသတဲ့ဆိုတာကိုတွေးရှိရပါတယ်ဒါကြောင့်မလို့ဒီကလေးတွေကိုကာကွယ်ပေးဖို့အရေးတကြီးလိုအပ်နေတာတော့အမှန်ပါပဲ
ရေပိတဲ့အန္တရာယ်တွေကြုံရပြီးတဲ့နောက်ရေရှည်မှာကလေးငယ်တွေအတွက်ဘယ်လိုဆိုးကျိုးတွေရင်ဆိုင်လာနိုင်ရသလဲဆိုတာကိုလည်းဒေါက်တာဒေါခင်စောဝင်းကအခုလိုပြောပါတယ
်ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုနဲ့ပတ်သက်ပြီးဆိုတော့လေဒါတွေကတော့အများကြီးရှိပါတယ်ဒီကလေးတွေကငိုရဲကွာဒီတချို့ဒေသတွေမှာဆိုလို့ရှိရင်အဲဒီရခိုင်ပြည်နယ်တို့အဲချင်းပြည်နယ်ဘက်တို့ဟိုတည်ငြိမ်မှုမရှိတဲ့ဒေသတွေမှာသူတို့ကငိုရဲကွာဒီဟိုရှုပ်ထွေးမှုတွေပဋိပက္ခဖြစ်မှုတွေကိုရင်ဆိုင်နေရတဲ့အထိတ်တလန့်နေရတယ်ပြီးတော့သူတို့ကဒုက္ခတွေတချို့ဆိုလို့ရှိရင်ဒုက္ခတွေစခန်းတွေမှာနေရတယ်အဲဒီလိုနေရတဲ့အတွက်သူတို့မှငိုရဲကွာစီပီစီမှုတန်ရရရှိထားပြီးတဲ့ပုံမှာအခုထပ်ဆင့်ပြီးတော့ဒီရေဘေးတန်ဟာသူတို့အတွက်ဒီလိုမျိုးဟိုအထိတ်တလန့်ညီကြီးရေရှန်တက်လာတာမြင်ရတာလူတွေပြေးလွှားတာကိုယ့်ရဲ့မိဘလူကြီးတွေကိုယ်နိုင်ကကိုယ့်တောင်မှဟိုတေချာဟို ကယူတဆိုင်လုံနေတဲ့ဂျားတွေကတေချာမလုံနိုင်ဘူးတေချာကယူမဆိုင်နိုင်မဲနဲ့အမျိုးစုံဒီအန်ဒီယေဂျားနေပြီးတော့ထက်ပြေးရတဲ့အခါမှာသူတို့အတွက်ဒီစိတ်ဓာတ်ရဟာသူ့နဲ့အတူပါသွားနိုင်တဲ့အန်ဒီယေရှိတဲ့အတွက်ဒါဟာလည်းဟိုပေါ်ဆလို့မရတဲ့ဒီစိတ်ပိုင်းဆိုင်ရာအထိခိုက်မှုတရဖြစ်ပါတယ်
။ခိုင်ပြည်နယ်မှာကလင်းငယ်ရီအပါဝင်ဒုက္ခသည်ပေါင်း 34,000 လောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးသူတို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ UNICEF အဖွဲ့ကပြောပါတယ
်။ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုဒီသတင်းနဲ့တဆက်တဲ့သခိုင်းတိုင်းကရေပေးတင်ပြည်သူတို့ချို့အဖမ်းခံတဲ့အခြေအနေကိုလည်းကြည့်အောင်ပါ။သခိုင်းတိုင်းလက်ပောင်းတော်ကျင်းနီစီမံကိန်းအနီးတစ်ဝိုက်ကတုံးရွာအပါဝင်ရွာပေါင်း50လောက်ကအသက်အန္တရာယ်ကြုံရတဲ့အထိရေပေးကိုခံစားနေရတယ်လို့တချို့နေရာတွေမှာဆက်ပြီးတော့မြေရည်တွေတိုးလာနေတယ်လို့လည်းဆိုပါတယ်။ဒီပေးအနေနဲ့ကြီးလာတဲ့အတွက်စီမံကိန်းကိုကာထားတဲ့မြေတိုင်းကြီးကိုဖောက်ချပေးဖို့အတွက်ညီနိုင်တောင်းဆိုတဲ့ရေပေးတင်ဒေသခံရှေးဦးကိုလည်းအာဏာပိုင်တွေကဖမ်းဆီးသွားခဲ့ပါတယ်။ဒီအကြောင်းကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။စကိုင်းတိုင်းရင်းမာပင်ခရိုင်လက်ပောင်းတောင်အနီးတစ်ဝိုက်ကျင်းနီစီမံကိန်းလှုပ်ဆောင်နေတဲ့ area မှာပါဝင်တဲ့ကျေးရွာတွေမှာအသက်အန္တရာယ်ရှိနိုင်တဲ့အထိချင်းတွင်းမြေတွေဝင်လာတဲ့အတွက်ဒေသခံတွေကဘေးလွယာကိုတိမ်းရှောင်နေရပါတယ်။ဒီကနေ့မှာတော့တုံရွာတရွာလုံးရေနစ်မြုပ်သွားတာကြောင့်တခြားရေပေးတင်ကျေးရွာတွေကဒေသခံတွေကစိုးရိမ်ပူပန်မှုတွေရှိပြီးကယ်ဆယ်ရေးစခန်းတွေမှာသွားနေကြရပါတယ်။ဒီအတွက်တုံရွာနဲ့တခြားကျေးရွာတွေကရေပေးတင်ပြည်သူရှင်ဦးဟာကျင်းနီစီမံကိန်းကိုကာရန်ထားတဲ့မြေနိုင်ငံတွေကိုဖောက်ထုတ်ပေးဖို့တောင်းဆိုခဲ့တာကြောင့်အာဏာပိုင်တွေကဖမ်းဆီးသွားခဲ့ကြောင်းထိသိမ့်ခံရတဲ့အထက်ပါသွားတဲ့မတ်ဆန္ဒကအခုလိုပြောပါတယ်။
ပါတယ်ကျွန်တော်တို့ဖတ်သွားပါတယ်ကျွန်တော်တို့ကလောဆောင်ဒီဝါဘာကောင်းနေရလောဆောင်ကိုတိုင်းကျွန်တော်တို့ကဘူးချင်းဆိုဒီမှာအဲ့တော့ကျွန်တော်တို့ကဘူးချင်းတော့မသိပါဘူးဝါဘာကလူဆိုရင်အဆက်ချက်တွေတော့ဖြစ်ပါတော့လူတော့ရတာလားတာတာနဲ့တာယုံကြီးထောက်ထားပေးမှလာနေရင်ကျွန်တော်တို့ဒေသကနေအသက်အန္တရာယ်ဆိုးရွားနေဖြစ်နေရတဲ့အတွက်ပေါ့နော်ဒီတာယုံကြီးကိုထောက်ထားပေးပါအင်ကာရော5000ကျော်ကိုပန်းထားတဲ့မြေတမန်ကိုထောက်ထားပေးပါလို့ပြောတာဟုတ်ဆိုတော့ကျွန်တော်တို့ကိုဖတ်သွားပါတယ်ဖြစ်အခါတိုင်းဆိုလို့ချင်းအဲ့ဒီချင်းတို့မြင့်ရတက်လာပြီဆိုရင်ဒီဟိုလက်ပောင်းတောင်ခြေတိရောက်ပါတယ်ဖြင့်အခုဥပ္ပါကဒီပင်လွမ်းတဲ့ဆက်ပြီးတော့သူကတာယိုကြီးသူတို့စီမံတဲ့ area တွေကိုမြင်းမဝင်အောင်လို့တာယိုကြီးကာထားတဲ့အတွက်ကျွန်တော်တို့ဒေသတွေပို့ပြီးဒီတွေပို့ပြီးတော့ရေမဲတော့ဖောက်ပြောင်းနေရတာပါမြေကြီးတွေနဲ့ကာထားတာဒူကြီးမှအကြီးကြီးတွေပါဖြင့်သူတို့ထဲကိုရေမဝင်နိုင်အောင်ပါဖြင့်သူတို့ထဲကတော့အခုလက်ရှိမှာအလုံးလုံးနေပါတယ်ဖြင့်စီမံနဲ့ဆက်ပြီးလုပ်နေပါတယ်ဖြင့်ကျွန်တော်တို့ဒီတော့ရေမဲလက်ပြောင်းနေရပါတယ်ဖြင့်
ဒေသခံတွေကတော့ရေပေးကြုံရတဲ့ပြဿနာဟာကျင်းနီစီမံကိန်းလုပ်ဖို့ကာထားတဲ့မြင့်မားတဲ့မြေတိုင်းကြီးတွေကြောင့်အနှိမ့်ပိုင်းဖြစ်တဲ့ရွာတွေကိုချင်းတွင်းမြေတွေကတိုးလာနေတယ်လို့ဆိုပါရယ်ဒီအတွက်စီမံကိန်းကိုကာကွယ်ထားတဲ့မြေတိုင်းကြီးတွေကိုဖောက်ချပေးဖို့အတွက်ဝမ်ပေါင်ကော်မတီကတာဝန်ရှိသူတွေလာတဲ့အခါမှာညှိနှိုင်းတောင်းဆိုခဲ့ကြတာပါစီမံကိန်းလုပ်နေတဲ့မြန်မာဝမ်ပေါင်ကော်မတီကတော့မြေဆိုင်တလဘမိုးထားတဲ့ယာယီအဆောက်အဦတွေနဲ့ကယ်ဆယ်ရေးတွေကိုဒီနေ့မှစတင်လုပ်ဆောင်ပေးခဲ့ပါတယ်ဒါပေမဲ့ဒေသခံတချို့သာတွားရောက်နေထိုင်ကြပြီးဒေသခံအများစုကတော့တနိုင်တပိုင်လှုပ်ထားတဲ့ကယ်ဆယ်ရေးနေရာတွေမှာပဲနေထိုင်နေကြပါတယ်။လက်ပောင်းဒေသကရေပေးတင်ကျေးရွာတွေကပြည်သူတွေဟာရုတ်တရက်ချင်းတွင်းမြေတိုးလာတဲ့အတွက်အစားအစာအသုံးဆောင်တော့တည်ဆောင်ချိန်မရပဲအသက်လူပြီးထွက်ပြေးနေရတယ်လို့လည်းဒေသခံတွေကဆိုပါတယ
်။
လက်ရှိမှာတော့စကိုင်းတိုင်းဟာတဘာဝဘေးဒဏ်ဆိုးဝါးစွာခံနေရတဲ့တိုင်းနယ်ပြည်နယ်လေးခုထဲကတခုအဖြစ်အစိုးရကကြေညာထားပါတယ်။ပြီးခဲ့တဲ့ရက်ကတော့သခိုင်းတိုင်းကလေးမြို့ကိုမြန်မာသမရနဲ့အာဏာပိုင်တွေလာရောက်ခဲ့ပြီးရေပေးသင့်ပြည်သူတွေကိုကြိရှိခဲ့ပါတယ်။အခုသခိုင်းတိုင်းရင်းမာပင်ခရိုင်ဆလင်းကြီးမြို့နယ်ထဲမှာတော့ရေပေးသင့်ရွာပေါင်း50တဲမနဲ့ရှိနေပြီလို့ဆိုပါတယ်။ဒီထဲမှာစီမံကိန်းနဲ့အနီးဆုံးတုံရွာနဲ့အနီးနားကကျေးရွာအတော်များများဟာနေထိုင်လို့မရအောင်ရေနစ်မြုပ်ခဲ့တာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်ပူပန်ပြီးအခုလိုမျိုးတောင်းဆိုမှုတွေဖြစ်လာတာပါဒီကိစ္စနဲ့ပတ်သက်လို့မြန်မာဝမ်ပေါင်ကော်မတီနဲ့သလင်းကြီးရဲစခန်းကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
စကိုင်းတိုင်းသလင်းကြီးမြို့နယ်ကရေပေးတင့်ဒေသခံတချို့ဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မှရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ရေပေးသတင်းကနေသဘောတူညီမှုမရနိုင်သေးတဲ့တနိုင်ငံလုံးအပြစ်ခတ်ရဆေးရေးနဲ့ဆိုင်တဲ့သတင်းကိုအလဲပေးကြပါတယ်ကြာသပတေးနေ့မှာကျင်းပမဲ့NCA ခေါ်တနိုင်ငံလုံးပြစ်ခတ်ရဆဲရေးစာချုပ်အပြီးသက်ဆွေးနွေးရေးအတွက်သမ္မတဦးသိန်းစိန်နဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တို့ကြားမနေ့ကကြိုတင်ညှိနှိုင်းခဲ့ကြပါတယ် KNU ကရင်အမျိုးသားစီယုံ RCSS SSC ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ DKBA ဒီမိုကရေစီအကျိုးပြုကရင်တပ်မတော်နဲ့ Peace Council ကရင်ငြိမ်းချမ်းရေးကောင်စီတို့ကခေါင်းဆောင်တွေနဲ့ဦးသိန်းစိန်တို့နှစ်ဖက်စိုးရိမ်မှုတွေဆွေးနွေးရမှာ NCA လက်မှတ်ထိုးနိုင်ဖို့နှိစက်လာပြီးတော့တုံ့တန်နေကြပါတယ်။ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ခဲ့တဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့အကြံပေးဦးဟန်ညောင်ရွှေရဲ့တုံ့တန်ချက်နဲ့အကြံပေးချက်တွေကိုကိုဝင်းမင်းကတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဦးဟန်ညောင်ရွှေခင်ဗျာ။သမရဦးသိန်းစိန်နဲ့အဓိကတိုင်းသားလက်နက်ကိုင်တပ်ဖွဲ့တို့အကြားမှာအခုမကြခင်လွတ်တော့မဲ့အစ်မြက်ကိုယ်တိုင်အဖွဲ့နဲ့အစိုးရကိုယ်တိုင်အကြားပေါ့နော်တနင်္ဂနွေလုံးပြစ်ခတ်ရဆဲရင်အဆုံးသတ်သဘောမျိုးပေါ့ဆွေးနွေးဖို့လိုအပ်မဲ့ချက်တွေကိုကြိုတင်ညှိနှိုင်းခဲ့ကြတယ်လို့ကြားပါတယ်အဲ့ဒီဆွေးနွေးပွဲကိုဦးအောင်ရောင်ရှိတဲ့တယောက်ခဲ့လို့ကြားပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလား
ချက်ရင်းဒီမှာအစိုးရဖက်တဲ့လက်နက်ကိုင်ဖက်က NCCT SCG delegation နဲ့တွေ့ကြမယ်အဲ့ဒီကိစ္စကိုတော့ကျွန်တော်ဟိုလာဆွေးနွေးရဖြစ်ပါတယ်။ဘာကြောင့်ဆိုတော့ဒီချိန်မှာကအင်ချီကိုပြောင်းလုပ်မယ်လေ။ဒါတော့ဒီလိုအမြန်ဆုံးအင်ချီရအောင်ဘယ်လိုလုပ်မယ်ဆိုတာ။
အဲ့တော့အဲ့ဒီနေရာမှာဥပမာအဓိကတွေ့ရတဲ့ခက်ခဲကတိုင်းသားတွေဘက်ကတော့အားလုံးပါဝင်တဲ့သဘောပေါ့နော်။16အပေါင်း1ပေါ့။ကိုကန့်ရဲ့နောက်ရခိုင်ရဲ့တအောင်းလို့ခေါ်တဲ့ပလောင်ဖွဲ့ပေါ့နော်။သူတို့ပါဝင်စေဖို့ဒါပေမဲ့အစိုးရဘက်ကတော့14အပေါင်း1ပေါ့နော်။အဲ့ဒီ၃ဘွယ်လုံးမပါတဲ့သဘောပေါ့နော်ဖြစ်နေတော့ဘလို့ကြော်လွားနိုင်ဖို့အနေထားရှိနိုင်မလဲ
ဒီကိစ္စကတော့သူတို့ဆင်းနေရမယ်လေဒီတော့လည်းမပြောနိုင်ဘူးသူတို့ဘယ်လိုအဖြေရှာဖို့
ဟုတ်ကဲ့ဥပမာအနေနဲ့ဒီတောက်ရှာပေါ့နော်ငယ်ချင်းဆင်းနေဘွယ်တွေမှာအတွင်းကြကြပါဝင်နေတဲ့အတွက်ဘလို့အကြံပေးခြင်းလဲဥပမာဒီအခက်အခဲကိုကြော်လွားနိုင်ဖို
့ဒီနေရာမှာတော့တကယ်တော့အစိုးရပြောတာကလည်းလုံးဝမပါရဘူးဆိုတာမဟုတ်ဘူး14ဖွင့်နဲ့ပထုံးဆိုတာမဟုတ်ဘူးသူပြောတာကတော့14ဖွင့်14ပန်းတက်ကိုအရင်ထိုးလိုက်ပါနောက်မှတခြားဖွင့်ထိုးပါဆိုတဲ့ခေတ်စာသူပြောပါတယ်ဘာကြောင့်လဲဆိုရင်အဲ့ဒီ14ဖွင့်ကအစိုးရနဲ့လက်မှတ်ထိုးထားတဲ့ဖွင့်လေးဖြစ်တယ်14ပန်းတက်ကစံတဲ့ဖွင့်ကမထိုးရဘူးသူတို့ပြောတာကအဲ့ဒီစစ်ကြသေးရပါ့မင်းကြီးတို့ကဒီဉာဏ်နဲ့ဖွဲ့လေထုံးနေရဆိုတဲ့ဘယ်လိုပြောတာ
ဟုတ်ကဲ့အဲ့ဒါဥပဒေအရောင်ရွှေနေနဲ့ဖြစ်တဲ့နယ်လို့ယူဆပါလား
အဲ့ဒါကတဘာဝကြပါပဲဘာကြောင့်လဲဆိုရင်တို့အနေနဲ့ပြောတာကဖွဲ့လေကလည်းအခြေအနေမတူကြဘူးလေဆိုတော့ဒီမြန်မာကဒီ၃ဖွဲ့ဆိုရင်အိုက်ပွဲဖြစ်နေတယ်တို့ကဒီတိုင်းလာဆုံးမရှိသေးဘူး။ဆိုတော့တို့အဲ့ဒီမှာပြောချင်တာကတော့တိုင်းလာဆုံးနောက်လေဆိုတဲ့ပေါ်ပါ
။ဟုတ်ကဲ့။အဲ့တော့တိုင်းသားတွေဘက်ကရောဘာကြောင့်မလို့ဒီချက်ကိုလက်မခံနိုင်ရတာလဲ။ဘယ်လိုစိုးရိမ်ချက်တွေရှိနေလဲ။အဲ့ဒါကိုဘယ်လိုဖြေသိမ့်ပေးနိုင်ကောင်းနိုင်မလဲပေါ့နော်
။ဟုတ်ကဲ့။အတိကတော့ယုံကြည်မှုပါ။ဆက်လေးဖွဲ့ကထိုးလာရင်ချက်တဲ့အဖွဲ့လေးကဘယ်လိုဆွေးရတကယ်တို့ကိုတော့မှထိုးခွင့်ပေးမှမပေးဘူးလားဆိုစိုးရိမ်မှုရှိတယ်။
ဟုတ်ကဲ့အဲ့ဒီဆိုရင်မှုတွေကိုတချို့ကလည်းဒီကြံနေတဲ့အဖွဲ့တွေကိုတက်မလို့ကနေပြီးတော့သွားတိုက်မှာဆိုရင်တယ်ပေါ့နော်အဲ့တော့ဘယ်လိုမျိုးဒီဆိုရင်မှုတွေကိုကြော်လွားနိုင်ဖို့အစိုးရဘက်ကနေပြီးတော့ပေါ့နော်တိုင်းသားတွေဘက်ကိုယူပန်းယူနိုင်မယ်လို့ယူဆတယ
်အခုကတွေ့တဲ့ကိစ္စလည်းအဲ့ဒီကိစ္စလည်းလားဆင်းရဲဖြစ်ပါတယ်ဆိုတော့အဖြေကတော့ကျွန်တော်တို့ဒီ6ရက်ပြည့်ကိုဆောင်းဝင်တော့ပို့ကောင်းတယ်ကျွန်တော်ကြိုပြီးတော့ပြောလို့ရတာဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့အဖြေထွက်နိုင်မယ့်အလားအလာပုံပါရောဥဟန်ဘယ်လိုမျိုးသုံးသပ်မိလဲ
။အဲ့ထင်တယ်တော့အဖြေထွက်ပါမယ
်။ဟုတ်ကဲ့85ကျားရင်းလောက်လို့မှန်းလို့ရနေလား
။ရပါတယ်85ကျော်ပါပဲ။အဓိကကဒီလိုပါ။ဒီတိုင်းကခုကဒီပြစ်ခတ်ရဆဲဆန်ချုပ်ကိုပဲကြည့်ရမှာစိုးရိမ်နေကြတယ်။တကယ်တော့ကျွန်တော်တို့စိုးရိမ်နေချက်လူကိုဖြေရှာပဲနေတာကပြစ်ခတ်ရဆဲဆန်ချုပ်တင်မှုကြီးအဖြေရမှာကနိုင်ငံရေးဆွေးနွေးပွဲရမှာအဖြစ်ထလာတယ်။ဆိုရင်မျိုးလေးအိတ်ကြီးတော့မှအရှိရဲ့ထိုးဘူးဆိုရင်နိုင်ငံရေးဆွေးနွေးပွဲကိုတော်လို့မရအောင်နိုင်ငံရေးဆွေးနွေးပွဲကိုတော်လို့မရရင်အမခန့်ချက်လို့ချင်းနဲ့ဆိုရပြောင်းဇေရဘာတို့တန်းပြီးရတော့ဘာမှမရနဲ့တကယ်တော့ဒီအရှိရဲ့ကထိုးလိုက်ပြီးရင်နိုင်ငံရေးဆွေးနွေးပွဲတော်နိုင်မယ်ဆိုရင်ပုံရပါ
ဟုတ်ကဲ့ဦးအောင်ရွှေကျေးဇူးများကြီးတင်ပါတယ်
။က ကိုမင်းကဆက်သွယ်မြင်မြန်ခဲ့တာဖြစ်ပါတယ်အခုတခါတော့ NLD ရွေးကောက်ပွဲဝင်မဲ့ကိုစလေလောင်းစင်းတဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကနေထုတ်ပြန်လိုက်တဲ့2015ရွေးကောက်ပွဲဝင်မဲ့ကိုစလေလောင်းနေနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေထွက်ရှိနေပါတယ်မနေ့ကတော့မင်္ဂလာတောင်ညွန့်က NLD ပါတီဝင်တချို့ကလာမဲ့ရွေးကောက်ပွဲမှာမင်္ဂလာတောင်ညွန့်ကနေဝင်ရောက်ရှင်ပြိုင်ဖို့ပါတီကသတ်မှတ်ထားတဲ့ကိုစလေလောက်ရက်ကိုမထောက်ခံကြောင်းထုတ်ဖော်မှုတွေရှိလာခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့မတ်မေခါကသတင်းပေးပို့ထားပါတယ်ခင်ဗျာ
ပြည်ခဲ့တဲ့ဩဂုတ်လ၁ရက်နေ့ကထုတ်ပြန်ကြေညာခဲ့တဲ့ NLD ကိုယ်စားလှယ်လောင်းစည်းရင်းအပေါ်မှာပါတီကိုထောက်ခံအားပေးသူပါတီဝင်အချင်းချင်းမှာတုံ့ပြန်ဝေဖန်မှုတွေဖြစ်ပေါ်ခဲ့ပါတယ်။မင်္ဂလာတောင်ညွန့်က NLD ပါတီဝင်အချို့ကလာမယ့်ရွေးကောက်ပွဲမှာ NLD ကိုစားပြုအနေနဲ့မင်္ဂလာတောင်ညွန့်ကနေဝင်ရောက်ရှင်ပြိုင်ဖို့ပါတီကသတ်မှတ်ထားတဲ့ကိုယ်စားလှယ်ရဲ့လုပ်ရက်ကိုမထောက်ခံကြောင်းကိုစားပြုအနေနဲ့ဝင်ရွေးခံဖို့ဗဟိုဆုံးဖြတ်ချက်ကိုကန့်ကွက်မှုတွေရှိလာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးမင်္ဂလာတောင်ညွန့်က NLD မြို့နယ်ပါတီဝင်ဖြိုးမင်းမြင့်ကအခုလို VOE ကိုပြောပါတယ်
ဒီကပြည်သူ့ပြည်ပမှုရှိတဲ့အပေါ်မှာပေါ့ကျွန်တော်တို့ရက်ွက်နဲ့ဆန္ဒရှင်တွေရောဟိုရက်မိရက်ပတွေရောလေသူ့ဟိုထောက်ခံမှုမရှိတဲ့အတွက်ကျွန်တော်တို့လုပ်ကြတာပါဟိုဒီနဲ့ဆန္ဒရှင်အများစုရဲ့ညှဉ်းပန်းမှုကိုကျွန်တော်တို့ပါတီကဒီအဓိကခံရတယ်လေသူကလမ်းဖွင့်ယူရေးနဲ့ပတ်သက်ပြီးတော့သူ့ရက်မိရက်ပတွေကသင်ပြတဲ့ပုံမှာသူ့အနေနဲ့ neglect လုပ်ထားတဲ့အချို့အချက်လက်တွေလည်းရှိတာကိုရက်မိရက်ပလည်းသူ့မတင်တာဘူးဆိုမှသူ့နေရာမှာပေါ့တခြားဘယ်သူပဲလာလာကျွန်တော်တို့ online ရေးကိုလုပ်ပေးပါမယ်ဆိုပြီးတော့ဟုတ်ပါတော့ပွဲချုပ်ကိုမြစ်တာခံတာပေါ်မှာဘို့ဒါပါပဲ
2015တွေ့တွေ့ရေကောက်ပွဲမှာပြည်သူ့လွတ်တော်အတွက်မင်္ဂလာတောင်ညွန့်ကနေ NLD ကိုစလဲအနေနဲ့ဒေါ်ဖြူဖြူသိန်းတိုင်းဒေသကြီးလွတ်တော်အနေနဲ့ဦးလာထေးဦးတင်မောင်ဝင်းတို့ကိုရွေးချယ်ခံဖို့ NLD ကထုတ်ပြန်ထားပါတယ်ဒီပေါ်မှာဒေါ်ဖြူဖြူသိန်းကိုမင်္ဂလာတောင်ညွန့်က NLD ပါတီဝင်အချို့ကခုလိုမထောက်ခံနိုင်ကြောင်းထုတ်ဖော်ပြောဆိုလိုက်တာပါဒီလိုမထောက်ခံကြောင်းကိုလည်းဘဟုကိုတင်ပြထားတယ်လို့ဖြိုးမင်းမြင့်ကပြောပါတယ်မြို့နယ်ကနေစစ်စစ်ရွေးချယ်ပြီး2015တွေ့တွေ့ရေကောက်ပွဲအတွက်မင်္ဂလာတောင်ညွန့်ကနေရွေးခံဖို့မင်္ဂလာတောင်ညွန့်သား88ကကိုမြာအေးကိုရန်အောင်နဲ့ရှေ့နေဦးလမျိုးမြင့်တို့ကိုမြို့နယ်ကော်မတီဝင်တွေကရွေးချယ်ဖို့တင်ပြခဲ့ပေမဲ့တင်ပြသူတွေကိုဘဟုကနေမရွေးချယ်ခဲ့ဘူးလို့ဖြိုးမင်းမြင့်ကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်ရှင်ပြိုင်ဖို့ကိုစလဲလောင်းအမည်စရင်းတင်သွင်းခဲ့ပေမဲ့ NLD ကိုစလဲလောင်းစရင်းမှာမပါခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်ဒေါက်တာညိုညိုသိန်းကတော့ဘဟုကော်မတီဝင်တွေကရွေးချယ်တာမှာအောက်ခြေကတင်လာတဲ့အတိုင်းဗဟိုကရွေးချယ်တယ်လို့ဖြေကြားမှုတွေရှိကြောင်းလက်တွေ့မှာအောက်ခြေမြို့နယ်ပါတီကိုယ်စားလှယ်တွေကဗဟိုမတင်ခင်မဲစနစ်အရာရွေးချယ်ခဲ့ကြကြောင်းရွေးချယ်ရမှာမဲအရာအနိုင်ရခဲ့ပေမဲ့နောက်ဆုံးစကားတင်မှာမပါဝင်ခဲ့ကြောင်းဘလို့အချက်နဲ့ညှိစွန်းခဲ့တယ်လဲဆိုတဲ့အချက်ကို NLD ဗဟိုအောင်နိုင်ရေးကိုမေးခွန်းထုတ်ထားတယ်လို့အခုလို့ပြောပါတယ
်ဖွဲ့စည်းတစ်ခုနဲ့အလုံးလုံးတာဆိုတဲ့အခါကျတော့သူ့အဖွဲ့စည်းကိုအစီအွေထိုင်ချင်းတို့ပြန်လဲသုံးသက်ချင်းတို့ဟိုဒါမျိုးလေးတွေအမလို့ပေးတင်တာပေါ့နော်ဆက်ဒီနေ့မျိုးဒီနေ့ဖြေပေးဆိုမကောင်းလေသူတို့တော့ကလည်းတနိုင်ငံလုံးတော့စဉ်းစားရတာဆိုတော့ NLD ရဲ့ရွေးချယ်ရေးမူတွေကလည်းပဲကဘာတိထုတ်ပြန်ထားတာဖြစ်တယ်လေဒီဒီရွေးချယ်များနဲ့အကုန်လုံးပြည့်စုံတယ်ပေါ့နော်အဲ့တော့ပြည့်စုံတဲ့အတွက်ကြောင့်ဘယ်မုံနဲ့ညှိစုံတဲ့အတွက်ကြောင့်မလို့အခုလိုမျိုးအမကိုချုံနေတဲ့ပြိုင်ဘက်ကိုဒါရွှေချေတာပါလေဆိုတော့အမကတို့မေးထားတယ်လေဒါတော့အမတို့ရဲ့အဖြေကိုအမစောင့်မယ်ပေါ့နော်စောင့်ပြီးတော့မှပဲအမတခြားဆုံးဖြတ်ချက်အမချမယ်ပေါ့နော်
ပါတီရွေးချယ်မှုနဲ့ပတ်သက်ပြီးဗဟိုအလုံးမှုဆောင်ကော်မတီဝင်ဒေါ်နန်းခင်ထွေးမြင့်က VOA ကိုခုလိုပြောပါတယ
်ဝေဖန်မှုကတော့ရှိမှာပဲတရားတော့ဒါပေမဲ့အကောင်းဆုံးတော့အနေနဲ့မြန်မာဒီမိုကရေစီကျောက်ကလူကြီးတွေရွေးထားတာပါရွေးတဲ့ဝဒီဆိုင်ထဲမှာစာကိုထည့်လိုက်ပြီးတော့အန်ဒရစ်ဒီလိုအောက်ပါရေးချင်းနေတဲ့ပြည်သူနဲ့လူတွေကိုစစ်စစ်စစ်စစ်ပြီးတော့ရွေးရဆိုအန်ဒရစ်ခဏခဏပြောပြနေပါအန်ဒရစ်ပါတီဝင်တွေရဲ့လူတွေကိုကဒီဆိုင်ကိုတည်ချလည်းမဖတ်ထားဘူးစီမင်းစင်းကြောင်းလည်းသဘောမပေါက်တဲ့လူတွေကပို့ပြီးများနေတာသူတို့ဆက်ကြပါသူတို့ယူလိုက်ရပြီလို့သူတို့ကထင်တယ်ဒီချေလူအပိုင်းကတော့အောက်ခြေနဲ့မဆိုင်ဘူးလေအဲ့တော့အောက်ခြေရဲ့လူတွေတေးချောင်သုံးသက်ပဲနဲ့နောက်ဆုံးကျတော့အပေါ်မှာပဲလာပြီးတော့ကြံစည်တာပြည်အောက်ကမပြေနေတဲ့ကိစ္စတွေအပေါ်ကိုရောက်လာတာပေါ့နော
်ဒီလိုဝေဖန်မှုတွေရှိနေတဲ့ NLD ပါတီရဲ့ကိုယ်စားလှယ်ရွေးချယ်မှုအပေါ်သတင်းစာဆရာနိုင်ငံရေးလေလာသုံးသက်သူဦးစီသူအောင်မြင့်ကတော့ခုလိုသုံးသက်ပါတယ
်သူ့ပါတီမှာသူတို့ချထားတဲ့စီမင်းစည်းကမ်းရှိတာပေါ့နော်အဲ့ဒီတိုင်းလုံသွားတယ်လို့ပဲနားလဲတယ်ဒါသူတို့တရားဝင်ပေါ့နော်အတော်ဒီတွေဥညာဝင်ကိုယ်တိုင်ပြောတာတော့သူတို့ကလာပါခင်ဗျာကိုကျွန်တော်တို့ဒါဟိုအမတ်လောက်အနေနဲ့ဟိုပါလေရွေးချယ်ပါမယ်ဆိုပြီးတော့ဖိတ်ခေါ်တာဒီလိုတော့မရှိဘူးလို့ပြောတယ်အဲ့လိုမရှိဘူးဆိုတဲ့ခါကျတော့ကုသနာနဲ့ကိုပဲအဲ့ဒီပါတို့ပြီးတော့မှဒါအချိုးပြူတာပဲလေဟိုအတိတ်ကပါလေဆိုတော့ပါတီရဲ့ဆုံးဖြတ်ချက်ကိုနာခံရမယ်ဆိုတဲ့သဘောပဲလေ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တိုင်းဒေသအချို့မှာ NLD စားပြုဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းစည်းရင်းတွေထုတ်ပြန်ဖို့ကြံရှိနေသေးတယ်လို့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဒေါ်နန်းခင်ထွေးမြင့်ကပြောပါတယ်လက်ရှိထုတ်ပြန်ထားတဲ့စည်းရင်းတွေအရ2015အထွေထွေရွေးကောက်ပွဲမှာ NLD ကကိုယ်စားလှယ်ဦးရေ1090ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA American တန်ခါနေ့ August 4ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 50နဲ့လိုင်းလမ်းမီတာ190လို့ကနေအတန်လွင့်ပေးနေတာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးခန္ဓာမှာဆိုရင်တော့
ဒီတပီရီနည်းနည်းပြောရင်တော့ပုဂ္ဂိုလ်သမားတွေကပို့ပြီးတော့ဟိုပါဘောနော်သူတို့အခွင့်တာတယ်။အဲကြောင့်လဲဆိုတော့သူကပို့ပို့ပို့ဆိုတ
ယ်စီးပွားရေးတက္ကသိုလ်အငြိမ်းစားဒုတိယပါမောက္ခချုပ်ဟောင်းဦးကျော်မင်းထွန်းနဲ့ဆက်သွယ်မြန်ကျက်ဒုတိယပိုင်းကိုဒီတစ်ပတ်မှာဆက်ပြီးတော့နားဆင်ရမှာဖြစ်ပါတယ်။ဒါပြင်သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာပါ။ဦးစံမိုးဝေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။ပထမအဦးဆုံးတင်ပြပေးမှာကတော့ theweek.com online စာဆောင်မှာဆောင်းမရှင်ပက်ထရစ်ဝင်းကမြန်မာနိုင်ငံမှာလိင်ဖြောပြေးအတွက်လာရောက်ကြမဲ့ကမ္ဘာလှည့်ခီးတယ်များပြလာတော့မဲ့အခြေအနေကိုရောက်နေပြီဆိုပြီးတော့ရေးသားထားတဲ့ဆောင်းမဖြစ်ပါတယ်။ဆယ်စုနှစ်ပေါင်းများစွာအာဏာရှင်စနစ်နဲ့အုပ်ချုပ်ခံရတဲ့မြန်မာနိုင်ငံဟာအလို့ရှင်ကပေးတဲ့လုခလစာလောက်သာကျေနပ်နေရပြီးတော့မျက်နှာစိမ်းကိုကြောက်လန့်တဲ့ရောဂါလည်းရနေကြပြီလို့ဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့နေရအများပြားဟာဆွဲဆောင်မှုတွေရှိနေတယ်လို့យေတာထားပါတယ်။မြန်မာနိုင်ငံကစစ်ဗိုလ်ချုပ်တယောက်ရဲ့အမြင်ကတော့လေကောင်းလေတန့်ရရှိဖို့တကားဖွင့်ပေးလိုက်ရင်ရင်ကောင်းတွေလည်းဝင်လာနိုင်တယ်ဆိုတဲ့အတွေးပါ။အရှိတောင်အရှဒေတာမှာတော့ဒီအတိတ်တွေဟာလိန်ဖြော်ပြေးနဲ့တောက်စားမှုရကြတဲ့ကဘာလက်ခီးသွွားတွေကိုကြီးရဲပြီးတော့ပြောဆိုတာဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်မြန်မာနိုင်ငံကိုလာရောက်ကြတဲ့ကဘာလက်ခီးသွွားတွေအရေးအတွက်တိုးမြလာတာဟာဘယ်တော့မှမတူပါဘူးအခုနှစ်အတွင်းမှာတင်ကဘာလက်ခီးသွွား 4.5 တန်းအထိလာရောက်ကြမယ်လို့အစိုးရကမျှော်လင့်ထားတာပါဒါပေမဲ့သတင်းတွေအရဒီလောက်များပြားတဲ့ခီးသွွားတွေအတွက်တေချာပြင်းစင်ထားမှုတော့မရှိဘူးလို့ဆိုပါတယ်ဒါပေမဲ့တင်ကန်းစာယူရမှာကတော့ထိုင်းနိုင်ငံနာမည်ကျော်ဖတ်ထရအပန်းဖြေကန်းချီတပွက်ကဇာရိတအကျင့်ပြတ်မှုတွေမူရစေဝါဈေးပေါ်တဲ့လောနိုင်ငံကဗန်ဗီယန်တော်ရင်အပန်းဖြေစခန်းကမ်ဘောဒီးယားနိုင်ငံရဲ့မြို့တော်ဖနမ်ပင်စတာတွေဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။နောက်ထပ်ဆက်လက်တင်ပြပေးခြင်းတဲ့သတင်းတစ်ပုဒ်ကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာမှာရေးသားထားတဲ့ထိုင်းဆိုရကမြန်မာနိုင်ငံကရေဘေးဒုက္ခသည်အတွက်ဘတ်ငါးတန်းအကူအညီပေးမယ်ဆိုပြီးတော့ထိုင်းဆိုရရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောကြားလိုက်တဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာတာမတ်ကြီးဟာထိုင်းအစိုးရရဲ့တာဝန်ရှိသူတွေကိုရေးကြည့်မှုရဲ့နောက်ဆုံးအခြေအနေတွေနဲ့လိုအပ်တဲ့လိုအပ်ချက်တွေကိုရှင်းလင်းပြောပြခဲ့တယ်လို့လည်းသတင်းစာမှာရေးသားထားပါတယ်။ကူညီထောက်ပံ့လှူဒါန်းရေးဌာနတစ်ခုကိုလည်းထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာဖွင့်လှစ်ထားတယ်လို့ဆိုပါတယ်။အဲ့ဒီဌာနကိုထိုင်းမြန်မာနေကြားကော်မတီ TBC နဲ့ထိုင်းမြန်မာရင်ကျေးမှုနဲ့စီးပွားရေးကောင်စီတို့ကစီစဉ်ပြီးတော့ဖွင့်လှစ်တာဖြစ်တယ်လို့လည်းရေးသားထားပါတယ်။နောက်ထပ်သတင်းတစ်ပုဒ်ကတော့တရုတ်အစိုးရရှင်းဟွာသတင်းဌာနကရေးသားထားတဲ့မြန်မာနိုင်ငံရေဘေးအတွက်တရုတ်နိုင်ငံကအကူအညီပေးဖို့အသင့်ဖြစ်နေပြီဆိုပြီးတော့ရေးသားထားတာဖြစ်ပါတယ်မြန်မာနိုင်ငံကပြည်သူတွေခံစားနေရတဲ့ရေဘေးဒုက္ခကိုကူညီပံ့ပိုးပေးဖို့အတွက်တရုတ်နိုင်ငံဘက်ကအသင့်ဖြစ်နေပါတယ်လို့သကိုင်းတိုင်းကလေးမြို့ကိုတနင်္လာနေ့မှာရောက်ရှိသွားတဲ့တရုတ်တမ္မတ်ကြီးကပြောဆိုလိုက်တဲ့အကြောင်းရေးသားထားတာဖြစ်ပါတယ်တရုတ်အစိုးရကပျက်စီးသွားတဲ့အကြောင်းတွေနဲ့အခြေခံအဆောက်အဦတွေကိုပြန်လည်တိဆောက်ပေးရေးအတွက်အကူအညီတွေပေးမှာဖြစ်တဲ့အကြောင်းကေဇေးရေးရေရင်တွေကလည်းအခုဆိုလို့ရှိရင်ကေဇယေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းတမ္မတ်ကြီးဟုန်လီယန်းကပြောဆိုတယ်လို့យေတာထားပါတယ်။ပထမဆုံးအထောက်အကူအဖြစ်ကလေးမျိုးကမိသားစု 1,500 ကျော်ကိုကေဇယေးအထောက်အကူပြုပစ္စည်းတွေပေးအပ်ခဲ့ပြီးတော့နောက်တနေ့စင်တွေမျိုးမှာလည်းမိသားစုပေါင်း 2,000 အတွက်ကေဇယေးပစ္စည်းတွေပေးအပ်ခဲ့တယ်ဆိုပြီးတော့យေတာထားပါတယ်ခင်ဗျာ။
တော်ရရှိများရှင်မြန်မာနိုင်ငံအတွင်းကနေရာဒေသအတော်များများမှာအသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အထိဆိုးဝါးစွာကြုံတွေ့ခဲ့ရတဲ့ရေဘေးဒုက္ခကိုသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းအသီးသီးကကင်တွယ်ဖြေရှင်းခဲ့ပုံနဲ့ပတ်သက်လို့ တော်တာရှင်တွေဘယ်လိုသဘောရကြပါသလဲမြန်မာနိုင်ငံမှာမကြာခဏကြုံတွေ့ရလေရှိတဲ့သဘာဝဘေးအန္တရာယ်တွေကိုထိရောက်စွာအချိန်မီကင်တွယ်ဖြေရှင်းနိုင်အောင်ဘလို့ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားတင်တယ်လဲဆိုတော့တောဒရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ပါတယ်။ကျမတို့ရဲ့ဖုန်းနံပါတ်က1-232-382-999လေးဖြစ်ပြီး First နံပါတ်က1-232-382-999ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 ဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်တော်ရရှင်အနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ရသည်ခင်ဗျာ VOE ကနေငါးနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုဆက်လက်အတန်းလွှင့်ပေးနေပါတယ်အခုတခါတော့ American Indian အသုံးနှုန်းနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒေါ်လာလာတန်အစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော
့ hard of hearing
ဖြစ်ပါတယ်စာလုံးပေါင်းက hard hard ကခက်တာ of of hearing hearing ကနားကြားရတာဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နားကြားရတာခက်တာပေါ့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါတယ်နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုยีหนวนပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groppi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပေးရပါတယ်
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kong kong ma cha ya da, na nene le ni da ko idiom a thon ya, be lo pyo ma le?
Hard of hearing.
Lo pyo lo ya ba de. E da ga ro di kri ma ne tin pya ke de idiom a thon me phit ba de.
လာတဲ့စီစဉ်တင်ဆက်တဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာကျပ်ငွေတန်ဖိုးကျပြီးဒေါ်လာတန်ဖိုးတွေမြင့်တက်နေတာဟာမြန်မာနိုင်ငံကပို့ကုန်သမားတွေအတွက်အခွင့်အသာစီတဲ့အချက်ဖြစ်တယ်လို့စီးပွားရေးတက္ကသိုလ်ငြိမ်းသာဒုတိယပါမောက္ခချုပ်ဦးကျော်မင်းထွန်းကပြောပါတယ်ဒါကြောင့်လေတချို့နိုင်ငံတွေကပို့ကုန်မြင့်တက်လာအောင်တမင်တကာသူတို့ငွေတန်ဖိုးကိုချထားကြလိမ့်ရှိတယ်လို့ပြောပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ဒေါ်လာတန်ဖိုးမြင့်တက်မှုအကြောင်းဒုတိယပါမောက္ခချုပ်ဟောင်းဦးကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းနိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ခုလိုမျိုးဖြစ်သွားတာလပိုင်းနဲ့ချီပြီးတော့တော်တော်လေးကြာသွားတယ်ပေါ့နော်ဆိုအမြန်မြန်ဆန်ဆန်မဟုတ်ဘဲနဲ့နည်းနည်းလေးအဲ့ဒီဈေးနှုန်းမြင့်တဲ့ကာလမှာနည်းနည်းလေးတန့်နေတဲ့ကာလကနည်းနည်းကြာသွားတော့စီးပွားရေးလုပ်ငန်းတွေကဘယ်လောက်များထိခိုက်နိုင်တယ်လဲအဓိကမြန်မာပြည်ကပို့ကုန်လုပ်ငန်းတွေဘာတွေဟိုအတွင်းကုန်လုပ်ငန်းတွေဘယ်လောက်များထိခိုက်နိုင်တယ်လဲဆရာ
ဒါတော့ဟိုအဲ့လိုဗမာဝေတံမှုကြာလိုက်ခြင်းဟာလားဒေါ်လာတံမှုတက်သွားရဲ့ဆိုတဲ့ဟာဒီတော့ပြည်ပြည်နေနဲ့ပြောရင်တော့ပို့ကုန်သမားတွေကကိုပြီးတော့ဟိုပါဘောနော်သူတို့အခွင့်တားတယ်။အဲကြောင့်လဲဆိုတော့ तू ကဟိုပို့ကုန်ပို့ဖို့အတွက်လေသူကျွန်တော်တို့ဒီဟိုပါဘောဈေးလုံးသဘောအရဆိုရင် तू ကဈေးပို့ဖို့နဲ့ပို့နိုင်တာပေါ့။ဒေါ်လာတောင်ဝတ်သွားကြရစီနိုင်ငံခြားဝယ်မဲ့လူတွေကဟိုဒေါ်လာနည်းနည်းပဲပြီးပြီးတော့ဗမာဖြစ်စီကိုဝယ်လို့ရတယ်ပို့ကုန်သမားတွေအဲစုဟိုတိုးလာကြ။ဟိုတိုးလာကြဟိုပါဘောအခွင့်အမ်းတွေပေါ့အခွင့်တားတယ်။ပို့ကုန်သမားကတော့ခုနပြောလို့သူသိရတာမှာဈေးကြီးရတော့မယ်ဈေးကြီးပြရတော့မှာဒီကြောင်သူ့အတွက်ကတော့ဟိုဈေးကြီးပြရမယ်သူ့အတွက်လက်ထိလိုက်တာကိုစီးပွားရေးပဲမဖြစ်ဘူးပေါ့ဒါပေမဲ့လည်းဒီခေတ်ကပြန်ဆိုတော့စီးပွားရေးဒီဘောကတော့သူ့ဈေးကြီးပြရရင်လည်းဒီကပြန်ရောင်းဈေးကြီးရရောက်မှာပဲဈေးကြီးနဲ့ပြန်ရောင်းလို့ဆိုသူ့အတွက်ကမာဂျင်ကတော့မာဂျင်နည်းနည်းနဲ့နေပါမယ်နောက်ဆုံးဒီလိုကာလမျိုးလေးကတော့မာဂျင်ကိုနည်းနည်းနဲ့ပဲယူတင်ရယူပါမယ်$100ဈေးတက်သွားတဲ့ဒီကြောင်သူတို့နိုင်ငံခြားတွင်းရမယ်တွင်းကုန်ဒီပါလိမှာဈေးတက်သွားမယ်အဲ့တော့စားတုံးလူကလည်းကျွန်တော်ပြောနေနိုင်ငံသားပစ္စည်းတွေတုံးနေကြတယ်အများစုက တုတ်သုံးနေတဲ့ဒီအိမ်မကြီးတစ်ခုမှာပဲနေသာတင်းလာတယ်နေသာတင်းလာတဲ့စားကုန်တွေပေါ့နော်သုံးရတာတွေလည်းဆိုင်ရချူစားများတော့သူတွေလည်းကြက်တာပေါ့အကောင်သုံးပြီးတော့အဲ့ဒါဟိုတခြားအဲ့ဒါလည်းဆက်ပြီးတော့ဒီပုဂ္ဂိုလ်ကိုယ်နဲ့မတတ်တတ်တဲ့တခြားလုပ်ငန်းတွေမှာလည်းဒီဈေးလုံးရဲ့ဒီအကျိုးတရားမှုကတော့ခုနဟိုဈေးကြီးနည်းနည်းပါးပါးဒီတက်လာမှာပေါ့ဟိုလောက်မများတော့အတိုင်းတာလို့ဒီပဲအဲ့ဒါဒီလိုတိုင်းတာနဲ့ဒီ inflation ခေါ်တာပေါ့ငွေကြေးပေါင်းပေါ့ငွေကြေးပေါင်းရတာကငွေတန်ဖိုးကျတာပဲလေ
ဟုတ်ကဲ့ကျွန်တော်ကအဲ့ဒါမေးမလို့ပါဆရာနောက်မေးခွန်းကဘာလဲဆိုတော့ဒီဟိုပါပေါ့ဟိုဒေါ်လာဈေးကတက်နေတဲ့အတွက်သူက twin ကုန်တန်ဖိုးတွေမြင့်နေအဲ့တော့ဗမာပြည်ထဲမှာပြန်ရောက်ကုန်တွေတွေကလည်းပြန်ရောက်တဲ့အခါကျတော့သူတို့ရဲ့ပစ္စည်းတန်ဖိုးတွေကမြင့်ကုန်နေနောက်တစ်ဖက်မှာမရှိမနှောင်းဆိုသလိုပဲဒီကိစ္စနဲ့ဖြစ်သွားတာလစာတွေတိုးပြည့်တယ်ဆိုတဲ့ကိစ္စဖြစ်သွားတော့အထက်မှာဒီကုန်စည်နှုန်းတွေကလစာတိုးလို့ရှိရင်ထုံးစံတိုင်းလိုက်တက်လို့ရှိတော့အခုလဲလစာတိုးတယ်ဆိုတဲ့သတင်းတွေကြောင့်ဒီဟိုကုန်စည်နှုန်းတွေတက်တယ်ကြတယ်ဆိုတော့ trifecta လိုမျိုးပေါ်ဆရာရဲ့ဒေါ်လာဈေးတက်လို့ကုန်ပစ္စည်းတွေတန်ဖိုးတက်တာတကြောင်နောက်လောက်လောအကလာစာတွေတက်လာလို့များလာလို့ဒီကုန်စည်နှုန်းတွေတက်တာတကြောင်ဆိုတော့ inflation ကဘယ်လောက်ထိအရန်ကြီးသွားတဲ့အခါကျတော့အခြေခံစားသုံးသူတွေမှာပို့ပြီးတော့အထိနာစရာဖြစ်စေသလားလို့ပါ
နာတာပေါ့ဟုတ်တယ်ပို့ကြည့်ကြတာပို့တက်သေးတာပေါ့ပို့ပြီးတော့တက်သေးမှာပဲနောက်ပြီးတော့အဲ့ဒီပို့ inflation ဒီဘောင်းဝါလို့ဒီဘောင်းဝါလို့ဆိုတဲ့အသေးပဲပေါ့ငွေတန်ဖိုးကျတာငွေတန်ဖိုးကျတယ်ဆိုတာဟိုကဒေါ်လာနဲ့ကျန်ရည်ကိုဒီကဒေါ်လာတန်ဖိုးပို့တက်အောင်လုပ်ထုတ်တယ်လို့ဖြစ်တာပေါ့အဲကြောင့်လို့သူကဆက်နေတာပဲလေဝင်ချက်တရား
တစ်ခုနဲ့တစ်ခုချိတ်ဆက်နေတာပေါ့ဆရာနော
်အဲဒေါ်လာတန်ဖိုးတက်လို့ဟလာဟိုကနအစကရရကုစုလေးတွေတက်လာတယ်ကုစုလေးတွေတက်လာတဲ့အတွက်ကနပြောလို့ငွေကြီးရဖောက်ပွားတယ်ငွေကြီးပေါက်ပွားတဲ့အတွက်ငွေတန်ဖိုးကကျသွားတယ်ငွေများများပြီးမှဟိုအရင်တော့ကတရားပြီးရင်ဒီ120ပြီးမှရတော့မယ်ဆိုတော့ဒီတန်ဖိုးအဝါကြီးကြီးဝေတံမှုကျလာတာပဲအဝေတံမှုကျတာကုန်ပစ္စည်းနဲ့ရှင်ကြီးကျတာ inflation ခေါ်တာ ਉਹ အဲညောင်းကြီးနဲ့ရှင်လေဒေါ်လာနဲ့ရှင်လေကျတာပဲအဲ့တော့ဒေါ်လာတက်တယ်ဒေါ်လာနဲ့ရှင်လေပုံမှန်ကြီးအဲ့လဲတဲ့လုံးဝပို့ပြီးတော့ဘယ်လိုလဲလို့များလာတဲ့အကြောင်းအရယ်အဲ့ဒီဒီလေးဒီပေါင်းပေါင်းကြီးလေပါတာပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီဟာကိုရောဘဟုဒီနေရာမှာဘဟုပိုင်းရဲ့ကဏ္ဍရောဆရာဥပမာဆိုလို့ရှင်အမေရိကန်နိုင်ငံပဲဆိုကြပါဆိုသူဒေါ်လာဈေးတွေအရန်တက်တယ်ဆိုလို့ရှင်သူဘဟုဒီဟိုပေါ့ဘဟုပိုင်းကနေပြီးတော့သူအတုံးတုံးချတာတော့ဘာလို့လို့မျိုးဥပမာပေါ့အဲ့လိုမျိုးလို့ဟိုပေါ့ဒီဟိုသူပို့ကုန်ကို export ကိုသူကထိခိုက်မှာဆိုတဲ့အတွက်ဟို adjust လုပ်တာတွေရှိတယ်အစိုးရနေပြီးတော့လိုက်ပြီးတော့ညှိပေးတာတွေရှိတယ်ဘဟုပိုင်းကနေပြီးတော့ဈေးဝင်ဒေါ်လာ
ဈေးတက်တဲ့အတွက်ကြောင့်ပို့ကုန်ကိုထိခိုက်ဈေးကုန်ထိခိုက်တာ
ဟုတ်ကဲ့
ဒီလိုဒီကြတာတချို့နိုင်ငံတွေမှာဆိုမှတရုတ်တို့ပါလို့ဆိုရင်တမင်းတွေကတော့သူတို့ကိုတမှုချတာပါအဲကြောင့်ဆိုသူတို့ပို့တဲ့ကုန်တွေနည်းနည်းပို့ကျင်လို့သူတို့ပို့တဲ့ကုန်တွေကဒီနိုင်ငံပြားနိုင်ငံတကာမှာဈေးတက်တာပေါ့ competitive ဖြစ်တယ်လို့ပြောတော့သူများနိုင်ငံရဲ့ပို့ကုန်တွေရှင်းလိုက်ရင်ကိုကဈေးတက်တာတဲ့အတွက်ကြောင့်ကိုကဟိုပို့ပြီးတော့ဟိုကြိုင်နေအားများအောင်ဆိုပြီးတော့ကျိုးနိုင်ငံတွေမှာတမင်တကာဥမာဂျပန်လို့ပါလို့ဆိုရင်ဟိုတော့1980နဲ့45လောက်ကြီးကိုသူတို့ရဲ့ရန်ကြီးကိုတော်တော်120လောက်မှာတမင်ကိုတာမှုချရတာအဲ့ဒါကြောင့်အမေရိကန်အိမ်ကတချင်းကြီးနဲ့ဂျပန်ကိုကျင်းတော့ပြီးတော့မင်းတို့အဲ့လိုမလုံးနဲ့တာမှုတကယ်တော့ဂျပန်ကပို့ကုန်နေရန်ပို့နေရတဲ့ကြောင့်သူတို့ရဲ့တာမှုတက်လာတာမှုတက်လာတော့အတက်မခံအောင်တာမှုကိုချတမင်တကာတာမှုချအောင်လုပ်တာအဓိကသူပို့ကုန်ကြီးကိုအဲ့နပို့ကျင်လို့
ဟုတ်တယ်
ပြုစုပါလို့ဆိုလဲအခုနောက်ပိုင်းမှာအဲ့လိုတမင်တကာကြီးရဲ့ဝီကြီး policy မှာဟိုသူကငွေတန်ဖိုးနှိမ့်လာတာပေါ့ဒီတန်ဖိုးနှိမ့်လာတာပေါ့
ဟုတ်ကဲ့အတခုကဗမာပြည်လိုဒီဟိုပေါ့ twin ကုန်ပေါ့အများကြီးအာကိုမီခိုအာကိုနေရတဲ့ဒီတိုင်းပြည်မှာကြတော့ဒီဒေါ်လာဈေးတက်သွားတဲ့အခါကျတော့သူဟာ twin ကုန်ကအရန်ဈေးတွေမြင်တော့လူလူကြားထဲမှာကြောက်စိတ်တွေဝင်လာတဲ့ကြောက်စိတ်တွေကြီးလာပြီးတော့အဲ့လိုမျိုးဟိုပေါ့ဒိုမီနိုအဖက်ပေါ့ဆရာတင်ကဲစင်ကဲနောက်ဆက်တွဲဆိုဂျိုဆိုဂျိုဆိုဂျိုတွေထပ်ထပ်ပေါ်လာတော့ဒီဟာရောထိန်းချုပ်နိုင်မှုလူလူကြားထဲမှာဖြစ်နေတဲ့ဒီကြောက်စိတ်ကိုထိန်းချုပ်နိုင်မှုကောအစိုးရကန္တာတို့ဒီဟိုပေါ့ဗဟုပန်ရဲ့ကန္တာတို့မှာဗဟုပန်တို့အနေနဲ့ဘာတွေများလှုပ်ပေးနိုင်တာရှိလဲဆရာ
အခုဟိုကလေတစ်ဖက်ကဘာဖြစ်လဲဆိုခုနကကျွန်တော်ပြောဗဟုပန်ရဲ့စီးပွားကူးတန်းရဲ့ကူးတန်းရောင်းရေးပေါ့နော်စီးပွားကူးတန်းရဲ့နောက်တစ်ခါဒီဘက်ကအထွေမထွေနဲ့ပတ်သက်တာ Ministry of Commerce ရဲ့ဒီကိစ္စကဘာသာရေးဝင်ကြီးရဲ့အဲ့ဒါစီမံရေးဝင်ကြီးရဲ့စီးပွားရေးနဲ့ဆိုင်တဲ့ဝန်ကြီးတွေသူတို့ဒါရီရလည်းအခြေခံသူတို့ကိုပြီးခဲ့တဲ့ဟိုဟာသူဆိုပြီးတော့ဘုရားမှာတရား အဘာတွေလုပ်မလဲနောက်ပြောခဏဆိုတရင်ကိုလည်းဥဟာတက်နိုင်တယ်ညဒီဒီရားနေလေသူထုတ်ပြန်ပြီးတော့သူတွေလုပ်နေကြဒီလိုဆိုတာအဲ့ဒါဒီလေတရင်နေလေထုတ်ပြန်ပြီးတော့လုပ်နေတယ်ဒီကလည်းကျွန်တော်တို့ဒီပုံမှန်တမင်ရေးကြပါ convention နဲ့ပေါ့နော်ရိုးရလုပ်နေကြဒီ monetary tool စီပေါ့လက်နက်စီပေါ့အဲ့ဒါဒီလေဒီကလုပ်နေရတယ်တော့ဘယ်အဖြစ်ခံမလဲသဘောကအဖြစ်ရှိနေဘူးပေါ့သူတို့လည်းခုနဒါကြီးကဟိုချင်းနေရအခုတော့ကျွန်တော်စောစောပိုင်းကပြောနေရောအခုအနေတိုင်းမာဒီလေပိုင်းမှာဒီစကိုင်းတိုင်းမှာရေကြီးကြီးနေတယ်။ဆယ်ကြီးကအခုကရေကြီးတော်တော်ပြည့်နေတယ်။အဲဒါကြီးကအဖြစ်ချင်းဘူးပေါ့။ဒါနဲ့ဒါဘာလို့ကြီးကမလားလို့နေအောင်
။ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာအခုလိုဖြည့်ပေးတာ
။ဟုတ
်။ကုသဝန်နိုင်စီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရတာဖြစ်ပါတယ်။အခုတစ်ခါတော့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဇူလိုင်လနဲ့ဩဂတ်စ်လအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုအခုတစ်ပတ်မှာတင်ဆက်ပေးမှာဖြစ်ပါတယ်။ကိုအောင်နဲ့အတူနန်းလောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။အခုတစ်ပတ်အစီအစဉ်ကိုတော့ CAK ကာလာကထင်ရှားတဲ့ဇကားစစ်ထုပ်ပွဲအကြောင်းနဲ့စလိုက်ရအောင်လားနန်းလောင်ရေ။
ဟုတ်ကဲ့ကိုအောင်အမေရိကန်ဒုသမ္မတရစ်ချတ်နစ်ဆန်နဲ့အဲ့ဒီအချိန်ကဆိုဗျက်ပြည်ထောင်စုဝန်ကြီးချုပ်နီကီတာခရူရှက်ဖ်တို့ရဲ့စကားစစ်ထုတ်ပွဲကိုလူအတော်များများစိတ်ဝင်စားခဲ့ကြရတယ်နော
်ဟုတ်ပါတယ်1959ခုနှစ်ဇူလိုင်လ24ရက်နေ့မှာဒီစကားစစ်ထုတ်ပွဲကျင်းပခဲ့တာပါဒုသမ္မတနစ်ဆန်ဟာအမေရိကန်ဒုတ်ကွန်ပစ္စည်းတွေပြသမဲ့ကုန်စည်ပြပွဲတက်ရောက်ဖို့မော်စကိုကိုရောက်နေချိန်မစ္စတာခရူရှက်ဖ်နဲ့အရင်းရှင်စနစ်နဲ့ကွန်မြူနစ်စနစ်ရဲ့အာတာချက်အာဏာချက်တွေကိုအပြန်အလှန်စကနာထိုးရင်ပြောဆိုခဲ့ကြတာပါအိမ်သုံးပစ္စည်းတွေဆောက်လုပ်ရေးပစ္စည်းတွေနဲ့အရင်းရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အကြောင်းသူတို့ရဲ့အမြင်တွေကိုနှိုင်းယှဉ်ပြီးတော့ပြောဆိုခဲ့ပါတယ
်ဒါအပြင်လွတ်လပ်စွာစဉ်စားတွေးခေါ်ပိုင်ခွင့်နဲ့စီးရင်နဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်အခုလိုခေါင်းဆောင်တွေရောအပြန်အလှန်စကားစစ်ထိုးကြတာကိုရိုက်ကူထားပြီးတော့အမေရိကန်ပြည်ထောင်စုနဲ့တကမ္ဘာလုံးကိုရုပ်မြင်သံကြားကနေထုတ်လွှင့်ပြသခဲ့ပါတယ်သူသမရနစ်ဆန်ဝါရှင်တန်ဒီစီကိုပြန်လဲရောက်လာပြီးတဲ့နောက်မှာလဲမိဖို့ဆောင်စကားစစ်ထိုးပွဲလို့လဲသိကြတဲ့အောင်မြင်ပြီးပြေလဲစွာဆွေးနွေးနိုင်ခဲ့တဲ့ဒီတွေ့ဆုံမှုအကြောင်းကိုပြန်ပြောပြပါရယ
်ပထမအချက်အနေနဲ့မစ္စတာခရူရှက်ဖ်နဲ့အတူဆွေးနွေးခဲ့ရတာဟာနှစ်လိုပွဲရာဖြစ်ပြီးတော့ဒုတိယအနေနဲ့ကတော့အပန်းဖြေရိတ်တာမှာသူနဲ့တွေ့ကြတဲ့အခါစကားစစ်ထိုးပွဲတုန်းကလိုမျိုးမဟုတ်တော့ဘဲသွေးဝိုက်ပြောဆိုတာတွေမရှိတော့ဘဲတဲတိုးပြောဆိုလာတယ်လို့မစ္စတာနစ်ဆန်ကပြောသွားတာပါ
အထက်ကကြားတဲ့ပြဿနာကြီးကြီးမားမားကိစ္စတွေကိုလည်းသူ့အမြင်ကိုအမြင်ပွပွင့်လင်းလင်းပြောနိုင်ခဲ့တယ်လို့သူ့သမ္မတနစ်ဆန်ကပြောပါရယ်။ဂျာဟာဆိုဗီယက်ခေါင်းဆောင်နဲ့အပေါ်သူ့အနေနဲ့ဘလို့သဘောထားခဲ့တယ်ဆိုတာကိုလည်းပြသလိုက်တာလည်းဖြစ်ပါရယ်
။နျူကလ িয়ার စမ်းသပ်မှုတားမြစ်ပိတ်ပင်တဲ့သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အကြောင်းကိုဆက်လက်တင်ပြပေးလိုပါရယ်ဗျာ။1963ခုနှစ်ဇူလိုင်လ25ရက်နေ့မှာအမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဆိုဗီယက်ပြည်ထောင်စုတို့အကြားနျူကလ িয়ার စမ်းသပ်မှုရစဲရင်းနဲ့ပတ်သက်ပြီးစာချုပ်ချုပ်ဆိုဖို့သဘောတူညီခဲ့ပါတယ်။ဒီစာချုပ်ချုပ်ဆိုတဲ့ရည်ရွယ်ချက်ထဲမှာသဘာဝပတ်ဝန်းကျင်ပေါ်ထိခိုက်နိုင်တဲ့ရေဒီယိုဓာတ်သတ္တိကြွပစ္စည်းတွေရဲ့အန္တရာယ်ကိုအဆုံးသတ်ဖို့လဲပါဝင်တဲ့အပြင်ကမ္ဘာကြီးအတွင်းပင်လယ်နဲ့အာကာသထဲမှာပါမကျန်နျူကလ িয়ার လက်နက်စမ်းသပ်မှုကိုပိတ်ပင်လိုက်နိုင်ပါတယ
်။အမေရိကန်လူထုကိုပြောကြားတဲ့မိန့်ခွန်းမှာတော့သမ္မတဂျွန် F. ကနေဒီကဂျာဟာငိမ့်ချမ်းရင်အတွက်ပထမဆုံးအနေနဲ့အခြေလမ်းစတင်လမ်းနိုင်လိုက်တာဖြစ်ပြီးစစ်မဲ့ဖြစ်ပွားလာမယ့်အန္တရာယ်ကိုလည်းရှောင်ရှားလိုက်နိုင်တယ်လို့ဆိုပါရယ်1963ခုနှစ်ဩဂုတ်လ5ရက်နေ့မှာတော့မော်စကိုမြို့ခရမ်လင်နန်းတော်ကအခမ်းအနားအတွင်းမှာနျူကလ িয়ার လက်နက်စမ်းသပ်မှုရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပါရယ
်အခုတခါတော့အမေရိကန်စစ်တပ်အတွင်းကအသားရောင်ခွဲခြားဆက်ဆံမှုကိုတားမြစ်ပိတ်ပင်တဲ့အမိန့်ထုတ်ပြန်ခဲ့တဲ့အကြောင်းကိုပြောပြပေးမှာပါ1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းကအမေရိကန်စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့အတွင်းအသားရောင်ခွဲခြားမှုအဆုံးသတ်ဖို့အမေရိကန်သမ္မတဟယ်ရီထရူမန်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။လက်နက်ကင်တပ်တွေရဲ့ဦးစီးချုပ်အနေနဲ့ကနိုင်ငံသမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမိန့်ရဲ့ရည်ရွယ်ချက်ကအသားရောင်လူမျိုးဘာသာတရားကိုအခြေမခံပဲလူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်ဖို့ဖြစ်တယ်လို့သမ္မတထရူမန်ကပြောပါတယ
်။အခုလိုထုတ်ပြန်လိုက်တဲ့သမ္မတရဲ့အမိန့်ကြောင့်ဘလောက်ထိတိုးတက်မှုတွေရှိသလဲဆိုတာကိုသမရရဲ့အထူးအကြံပေးကော်မရှင်ကလည်းမျက်ခြေမပြတ်ကြည့်ရှုနေတာပါသမရထရူမန်အစိုးရအဖွဲ့အနေနဲ့ပြည်သူအခွင့်အရေးဆိုင်ရာဥပဒေတွေကိုလွတ်တော်ကအတီးပြုတ်ဝေဖို့ဆောင်ရွက်နေတာတွေကိုတောင်ပိုင်းပြည်နယ်တို့ရဲ့အထက်လွတ်တော်အမတ်တွေကကန့်ကွက်ဖို့ဆောင်ရွက်ခဲ့တာကိုသိခဲ့ပြီးတဲ့နောက်သမရထရူမန်ကဒီအမိန့်ကိုထုတ်ပြန်ခဲ့တာပါအာဖရိကန်အမေရိကန်တွေရဲ့မဲပေးခွင့်ကိုတားမြစ်တဲ့တောင်ပိုင်းပြည်နယ်တို့ရဲ့ဥပဒေတွေကိုသမရထရူမန်ကရုပ်သိမ်းဖို့ကြိုးစားခဲ့တာလည်းဖြစ်ပါတယ်
ကဲအခုတော့ဩဂုတ်လအတွင်းကသမိုင်းဝင်အဖြစ်ပြက်တွေအကြောင်းကိုဆက်ပြောပြပေးအောင်လာနေလောက်ရေကျွန်တော်တို့မြန်မာနိုင်ငံသားတချို့လည်းရွေးချယ်ခံရလေရှိတဲ့ Fulbright Program အကြောင်းမှာ1946ခုနှစ်ဩဂုတ်လတရက်နေ့မှာ American သမ္မတ Harry Truman ဟာ Fulbright ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ
် Arkansas ပြည်နယ်အထက်လွှတ်တော်အမတ် J William Fulbright ကဒီဥပဒေကိုအစိုးပြုတင်သွင်းခဲ့တာပါကိုအောင် American ပြည်ထောင်စုနဲ့တခြားနိုင်ငံတွေကြားပိုးပြီးနားလည်မှုရှိလာအောင်နှစ်ဖက်နိုင်ငံတွေကဆရာတွေပါမောက္ခတွေအသက်ပညာရှင်အသိပညာရှင်ကျောင်းသားတွေအပြန်အလှန်တွားရောက်လေ့လာပြီးနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရှိလက်အောင်ဒီအစီအစဉ်ကိုအကောင့်ထည့်ဖွဲ့ရချင်းဖြစ်တယ်လို့သူကဆိုပါတယ
်ဒုတိယကမ္ဘာစစ်လက်ကျန်ပစ္စည်းတွေကိုရောင်းချပြီးရရှိလာတဲ့ငွေတွေနဲ့ဒီအစီအစဉ်ကိုစတင်အကောင့်ထည့်ဖော်ခဲ့တာပါ Fulbright အစီအစဉ်ကနေဘလို့ပါသားရဲ့မျိုးမဆိုလေ့လာသင်ယူလိုတဲ့အရေးချင်းမီကျောင်းသားပေါင်း1300လောက်ကိုပညာတော်သင်စုကြည်ထောက်ပံ့ပြီးဘွဲ့ရရှိအောင်နဲ့သူရေတနလုပ်ငန်းတွေအတွက်လည်းကူညီပါရယ
်ခုခါမှာ Fulbright စီစဉ်တဲ့နိုင်ငံပေါင်း184နိုင်ငံကအနုပညာရှင်တွေအပါအဝင်ပညာရှင်ပေါင်း3000နီးပါးကို American ပြည်ထောင်စုစီခေါ်ယူခဲ့ပြီးတော့ American နိုင်ငံသား13500နီးပါးကလည်းနိုင်ငံရက်ချာကိုတွားရောက်ခဲ့ပါရယ်အဲ့ဒီစီစဉ်မှာပါဝင်ခဲ့သူတွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်တာဝန်ယူခဲ့သူ Boutros Ghali နဲ့ American ရုပ်ရှင်မင်းသား John Lightgo လည်းပါဝင်ပါရယ်
ခုတစ်ခါပြောပြပေးခြင်းတဲ့အကြောင်းအရာကတော့ယူပဗေဒပညာရှင် Albert Einstein ကသမရ Franklin Roosevelt ကိုစာရေးသားခဲ့တဲ့အကြောင်းပါ။သမိုင်းနဲ့ချီးပြီးတော့အပြောင်းလဲတွေဖြစ်ခဲ့တဲ့ဒီစာကို1939ခုနှစ်ဩဂုတ်လ2ရက်နေ့မှာရေးသားခဲ့ပါဗျ။ Nobel ငြိမ်းချမ်းရေးဆုရှင်လည်းဖြစ် New Jersey ပြည်နယ် Princeton တက္ကသိုလ်မှာစာသင်ကြားပြသသူလည်းဖြစ်တဲ့ Einstein ဟာဒုတိယကမ္ဘာစစ်မတိုင်ခင်က Nazi Germany ရဲ့ရန်ကနေလွတ်မြောက်အောင်ထွက်ပြေးလာခဲ့သူပါ။
မြို့တစ်မြို့လုံးကိုအသားလေးဖျက်ဆီးပစ်နိုင်တဲ့ Uranium ဘုံတစ်မျိုးကိုစမ်းသပ်တီထွင်သူတွေရှိနေပြီဖြစ်ကြောင်းသိပ္ပံပညာရှင်လည်းဖြစ်တဲ့ Einstein ကသမရ Roosevelt ကိုတတိပေးခဲ့ပါရယ်။ဒါအပြင် Nuclear စမ်းသပ်မှုလုပ်နေတဲ့သိပ္ပံပညာရှင်တွေကိုငွေကြေးထောက်ပံ့ဖို့ကိုလည်းသူကစာထဲမှာတိုက်တွန်းထားတဲ့အပြင်အစိုးရအနေနဲ့ Uranium ဓာတ်သတ္တုစတင်ရှာဖွေဖို့ကိုလည်းအကြံပြုထားပါရယ်
။အဲဒီနောက်တော့သမရ Roosevelt ဟာ Nuclear ဘုံပြုလုပ်ဖို့သိပ္ပံပညာရှင်တွေနဲ့ Engineer တွေပါတဲ့ Committee တစ်ခုကိုဖွဲ့စည်းပေးခဲ့ပါရယ်။1940ခုနှစ်ရောက်မှာတော့နျူကလ িয়ার ဘုံအမြန်ဆုံးထုတ်လုပ်နိုင်ဖို့အတွက်ထိပ်တန်းလျှို့ဝှက်အစီအစဉ်တရက်ကိုစတင်ဖို့သမရ Roosevelt ကအမိန့်ထုတ်ပြန်ခဲ့ပါတယ်။နန်းလောင်ကြီးကပြောသွားတာကတော့နျူကလ িয়ার ဘုံဘယ်လိုပုံစံမျိုးနဲ့စလုပ်ဖြစ်လဲဆိုတဲ့အကြောင်းပါ။ဒါနဲ့တစ်ဆက်တည်းဆက်ပြောပြခြင်းနာကတော့ဒီဘုံကိုဘယ်လိုစပြီးအသုံးပြုခဲ့လဲဆိုတဲ့အကြောင်းပါ။1945ခုနှစ်ဩဂုတ်လ6ရက်နေ့မှာဂျပန်နိုင်ငံဟီရိုရှိမားမြို့ပေါ်ကိုဒီနျူကလ িয়ার ဘုံတက်ချလိုက်တာမှာမီလုံကြီးဟာကောင်းငင်ကိုတက်လာပြီးတဲ့နောက်ဒီမှုပွင့်တရံမီကိုလုံကြီးတွေကိုလည်းဓာတ်ပုံတွေထဲမှာအားလုံးတွေ့မြင်ဘူးမှာပ
ါဟုတ်ပါတယ်ဒါဟာစစ်ပွဲအတွင်းနျူကလ িয়ার ဘုံကိုပထမဆုံးအကြိမ်အသုံးပြုခဲ့တာဖြစ်ပြီးဟီရိုရှိမားတစ်မြို့လုံးမိနစ်ပိုင်းအတွင်းဘုံတံကြောင်ပျက်စီးသွားပါတယ်ဒါအပြင်လူပေါင်း9သိန်းလောက်သေဆုံးပြီးအတော်များများဒဏ်ရာရသွားပါတယ်အမေရိကန်သမ္မတ Harry Truman ကဒီနျူကလ িয়ার ဘုံကိုအသုံးပြုဖို့သူကခွင့်ပြုခဲ့တာဖြစ်ပြီးဒုတိယကမ္ဘာစစ်အဆုံးသတ်ဖို့ဂျပန်အနေနဲ့ညှဉ်းဆန်တဲ့အတွက်အခုလိုဘုံကျဲတာလည်းဖြစ်ပါတယ
် The world will note that the first atomic bomb was dropped on Hiroshima, a military base. We have used it in order to
ဆစ်ပွဲတွေအရေးပါတဲ့ Hiroshima မြို့ကိုအနုပြုဘုံကျဲချတာကိုကမ္ဘာကြီးကသိပြီးပါပြီ။ဆစ်ပွဲရဲ့အနိဋ္ဌာယုံကိုအမြန်ဆုံးအဆုံးသတ်ဖို့နောက်ဒီလူအသက်ပေါင်းများစွာရဲ့အသက်တွေငယ်ရွယ်တဲ့အမေရိကန်တွေရဲ့ဘဝတွေကိုကယ်တင်နိုင်ဖို့အခုလိုအနုမြုပ်ပုံသုံးတာပါဂျပန်အနေနဲ့နောက်ထပ်စစ်ပွဲတွေမဖန်တီးနိုင်တဲ့အခြေအနေရောက်တဲ့အထိဒီဘုံကိုဆက်အသုံးပြုမှာပါလို့သမ္မတထရူမင်းကပြောသွားတာပါ
ဟီရိုရှိမားပေါ်ဘုံကျဲချပြီးတဲ့အချိန်အထိဂျပန်တွေဟာစစ်မရက်ဆဲပဲနဲ့ဆက်လက်တိုက်ခိုက်နေတာကြောင့်အမေရိကန်တွေဟာနဂါစကီမြို့ပေါ်နောက်ထပ်အနုမြုပ်ပုံကိုကျဲချခဲ့ရတာမှာလူ4000လောက်သေဆုံးသွားပါတယ်နောက်တရက်အကြာမှာတော့ဂျပန်အစိုးရအဖွဲ့ဟာလက်နက်ချဖို့သဘောတူခဲ့ပါတယ်ကိုအောင်ရေ
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့မကြသေးခင်ကအစီရင်ခံစာတစ်ခုအရကမ္ဘာတဝန်းလူပေါင်းတန်း60နီးပါးဟာအိုးအိမ်စွန့်ခွာထွက်ပြေးကြရပြီးအများအပြားကဒုက္ခသည်တွေဖြစ်နေနေကြရပါတယ်ဒါဟာ2023ခုနှစ်ခါတဲ့စာရင်8.3သန်းတိုးလာတာဖြစ်ပြီးဘယ်တော့ကနေမှမတူအောင်အများဆုံးပါပဲတချို့ကစစ်ပွဲလူမျိုးရေးအကြမ်းဖက်မှုဒါမှမဟုတ်မ မိခင်တိုင်းမြည်တွေမှာနှိပ်စက်ညှဉ်းပန်းခံရမဲ့အရေးကနေထွက်ပြေးကြတာပါတခြားလူတွေကတဘာဝဘေးဒဏ်ကြောင့်အိုးအိမ်နဲ့တမူဝမ်းကြောင့်မှဆုံးရှုံးပြီးဘဝသစ်ပြန်ဆဖို့ရှောက်ဖွေကြတာပါနောက်ထပ်လူများစွာလည်းဆင်းရဲမွေးတေမှုကနေလွတ်မြောက်ပြီးပြည်ပမှာပိုကောင်းတဲ့ဘဝကိုရှောက်ဖွေကြပါတယ်ဘေးရန်ကနေလွတ်မြောက်ဖို့ဒါမှမဟုတ်စီးပွားရေးအခွင့်အလမ်းရဖို့ကြိုးစားကြတာနဲ့အမျှရွှေပြောင်းသူတွေနဲ့ဒုက္ခသည်တွေမှာသူတို့ကိုသူတို့အထောက်အကူပြုဖို့ဒါမှမဟုတ်တရားဝင်အဆင့်အတန်းမရှိကြပါဘူးသူတို့ဟာလူမှုရေးအရာဘေးဖယ်ထုတ်ခံထားရနိုင်ခြင်းရှိပါတယ်။သက်ဆိုင်ရာဥပဒေတွေကိုသတိမပြုမိပဲရှိနိုင်ပါတယ်။ဒါမှမဟုတ်သက်ဆိုင်ရာဘာသာစကားကိုနားမလည်ပဲရှိနိုင်ပါတယ်။ဒါကြောင့်ထိထိရောက်ရောက်ဆက်သွယ်ပြောဆိုတာမျိုးမလုံနိုင်ပဲဖြစ်တတ်ပါတယ်။ဒါကြောင့်လေလူကုန်ကူးသူတွေအကာအကွယ်မဲ့သူတွေကိုသူတို့အကျိုးစီးပွားအတွက်ကျွန်ဖြစ်ခိုင်းစေမဲ့ကျွန်ပိုင်ရှင်တွေလို့ကိုကျင့်ပြက်ပြားသူတွေကအသုံးချမဲ့အရေးကနေတိတ်ကိုအကာအကွယ်မဲ့နေပါတယ်။လူကုန်ကူးသူတွေဟာတနာကျင်နာမှုကင်းမဲ့ပြီးကြံတန်းဆိုးရွားသူတွေဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ
် They target the weak the despairing the isolated and they make false promises and transport
အားနည်းသူတွေမျောလင့်ကြမဲ့သူတွေတီးကြဖြစ်နေသူတွေကိုသူတို့ကပြစ်မှတ်ထားပါတယ်တလွဲကလေးတွေပေးပြီးနိုင်ငံကူးလက်မှတ်တို့ဖုန်းတို့မရှိဘဲအလုပ်လုပ်ဖို့လူတွေကိုအနေဆက်ဖြတ်ပို့ပါတယ်အဲ့မှာဘာသာစကားလဲနားမလဲလုပ်ဖို့လမ်းဆိုတာမရှိပါဘူးလူကုန်ကူးခံရသူတွေပြန်လည်ရင်ပဲဖြစ်ဖြစ်နေမကောင်းရင်ပဲဖြစ်ဖြစ်လူကုန်ကူးသူတွေဟာသူတို့အကျိုးစီးပွားဆက်ဖြစ်အောင်နဲ့သူတို့ပြစ်မှုတွေမပေါ်အောင်အကြမ်းဖက်နည်းကိုအသုံးပြုကြပါတယ
်ဒီကဘာလုံးဆိုင်ရာပြဿနာကိုပပအောင်လုပ်ဖို့ဒီကဘာလုံးနဲ့အကျိုးဝင်တဲ့အဖြေတစ်ခုလိုပါတယ်အစိုးရတွေပုဂ္ဂလိကကဏ္ဍပညာရှင်အဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေဥပဒေပိုင်းကလူပုဂ္ဂိုလ်တွေနဲ့စားသုံးသူတွေတောင်မှပါဝင်ဖော်ဆောင်တဲ့အဖြေမျိုးပါကုန်ထုတ်လုပ်မှုရဲ့ဘယ်အဆင့်မှာပဲဖြစ်ဖြစ်ဒါမှမဟုတ်ဖြန့်ချီတဲ့လမ်းကြောင်းတစ်လျှောက်မှာပဲဖြစ်ဖြစ်ကျွန်လုပ်သားတွေကိုအသုံးပြုတဲ့ကုမ္ပဏီတွေကပစ္စည်းတွေကိုမဝယ်ဘူးလို့စားသုံးသူတွေကညှင်းနိုင်ပါတယ်ဒါပေမဲ့အစိုးရလှုပ်ဆောင်ချက်ကဒီကဘာလုံးဆိုင်ရာကျွန်ပြုတ်မှုအဆုံးသတ်ဖို့အဓိကကြပါတယ်အစိုးရတွေအနေနဲ့စာအုပ်ထဲမှာရေးထားတဲ့ဥပဒေတွေအားကောင်းအောင်နဲ့အသက်ဝင်အောင်လုပ်ဖို့ဖန်ဆီးဖို့အရေးယူဖို့လူကုန်ကူးသူတွေကိုအကျဉ်းချဖို့လိုအပ်ပါတယ်ဒါအပြင်နေဆက်တွေကိုဖျက်ပြီးတိုက်ကြီးတွေကိုဖျက်ပြီးအတူတကွလှုပ်ကြဖို့လိုပါတယ်လူကုန်ကူးတာဟာလူသားကုန်သိက္ခာကိုစော်ကားတာဖြစ်ပြီးလွတ်လပ်မှုကိုတိုက်ခိုက်တာဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်မိမိတို့နဲ့အလားတူလူသားတဦးဦးရဲ့နှလုံးသားဝေငင်နဲ့လွတ်လပ်မှုမှာဈေးနှုန်းကပ်ပြားချိတ်တွဲထားတာမျိုးဘယ်တော့မှခွင့်မပြုရပါဘူးလို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
သရရှင်ရေခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီးတော့ VOE ရဲ့အာဘော်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာကျွန်တော်အခုထုတ်လွှင့်ပေးသွားခဲ့တယ်မနက်6:00ကနေ9:00အစီအစဉ်စဆုံးကိုမနက်7:00ကနေ9:00ထိလိုင်းဒိုမီတာ16 19နဲ့41တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်အခုတော့ကမ္ဘာသတင်းချင်းချုပ်ကိုဦးစံမိုးဝေကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ဗျာ
အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုအကောင့်ထည့်ဖော်နိုင်ပြီဆိုရင်ဒေတာရင်းလုံခြုံရေးကိုအထောက်အကူပြုနိုင်လိမ့်မယ်လို့ပင်လယ်ကွေ့ဒေတာပူးပေါင်းဆောင်ရွက်ရေးကောင်စီ GCC အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေကပြောဆိုလက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုနဲ့တခြားအကြောင်းအရာတွေကိုပင်လယ်ကွေ့ဒေတာနိုင်ငံခြားရေးဝန်ကြီးတွေနဲ့ကာတာနိုင်ငံဒိုဟာမြို့မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးကယ်ရီကအခုလိုပြောကြားလိုက်တာဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့နျူကလ িয়ার အီရန်နျူကလ িয়ার လုပ်ငန်းစဉ်ထိန်းချုပ်ရေးနိုင်ငံတကာစာချုပ်အကြောင်းအခုသတင်းပတ်နှောင်းပိုင်းမှာမင်ကွန်းပြောကြားဖို့ရှိတယ်လို့သိရပါတယ်။သမ္မတအိုဘားမားအနေနဲ့အဲ့ဒီစာချုပ်ကိုထောက်ခံရခြင်းရဲ့အဓိကအကြောင်းရင်းတွေကိုရှင်းပြလိမ့်မယ်လို့အင်ပီရိုပြောခွင့်ရသူဂျွန်အာနက်စ်ကပြောဆိုလိုက်ပါတယ်။ဂရိနိုင်ငံမှာစတော့ရှယ်ယာဈေးကွက်မနေ့ကပြန်ဖွင့်ခဲ့ရမှာဈေးနှုန်းတွေမတရားထိုးကျသွားပါတယ်တင်းပတ်၅ဘတ်အတွင်းပထမအဦးဆုံးချင်းပြန်ပြီးတော့ဖွင့်တဲ့နေရာမှာဈေးကွက်စဖွင့်တဲ့နေရာမှာ23ရာခိုင်နှုန်းဆုံးရှုံးခဲ့ရပေမဲ့နောက်ပိုင်းမှာတချို့ပြန်ပြီးတော့တက်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
ကမ္ဘာသတင်းကျဉ်းချုပ်ကိုဦးစံမိုးဝေကြီးညာခဲ့တာပါဒီမနက်အစည်းအဝေးထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA American အသံမနက်ဖြန်မြန်မာဘာသာအစည်းအဝေးတွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49 50နဲ့လိုင်းလက်မီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်မြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးနိုင်ကြပါစေဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.